တရားနာယူကြသောဓမ္မမိတ်ဆွေသူတော်ရှင်ပေါင်းတို့ခင်ဗျာတရားနာယူကြသောဓမ္မမိတ်ဆွေသူတော်ရှင်ပေါင်းတို့ခင်ဗျာတရားနာယူကြသောဓမ္မမိတ်ဆွေသူတော်ရှင်ပေါင်းတို့ခင်ဗျာကျွန်တော်များ၏ကျေးဇူးရှင်ဖြစ်တော်မူသည့်တဲငူကြောင့်ဆရာတော်အရှင်သူမြတ်ဘုရားကြီးရန်ကုန်မြို့မိုးကောင်းဘုရား၌သာသနာတော်တက္ကီ2510ခုနှစ်ကောဇာတက္ကီ1328ခုနှစ်ပြာသူလဇံ3ရက်နေ့တောက်ကြနေ၌ဝေနေအပေါင်းတို့အားအပေတကားပိနိဗ္ဗာန်ကပို့ဆောင်ခြင်းကတိုင်းမြိုက်ခန္ဓာစွာအဘိဓမ္မာတရားတော်များများကိုဟောကြားပါသောကြောင့်ကြားနာသောဓမ္မဝိနည်းအပေါင်းတို့သည်ယခုဘဝ၌အပေတကားပိပြီးနိဗ္ဗာန်တောင်ကန်းတစ်ဖက်သို့လှမ်းတက်တော်မူနိုင်ကြပါလိမ့်မည်သည
်ဒီလောကုတ်တရားနှစ်ဌာနရှိလောကီနဲ့လောကုတ်တရားနှစ်ဌာနရှိတယ်နဲ့ကလောကီပြောမှလည်းလောကုတ်တရားသဘောပေါက်အဲလောကီမှမပြောလို့ရှိရင်ပညာနဲ့ ਪਰ မနှစ်ခုရှိတယ် ਪਰ မပြောပါဗျာလို့ဒီလိုပြောလို့ရှိရင်လည်းလက်ပိုက်နေရုံပဲရှိတယ် ਪਰ မသဘောဆိုတာကကိုင်တွေလို့မရအနှစ်သာရမရှိဘူးသဘောတရားသာမြင်မြလက္ခဏာပဲရှိအဲ့တော့လောကီနဲ့လောကုတ်တရားနှစ်ဌာနရှိတဲ့အနေကဒီကနေ့ဟာပြာသူလာစား3ရက်ဖြစ်ပါလေပဲဆောင်တာတော့မောကောင်းမှာတရားကြီးဘောပါကနေပြီးတော့ဘုရားနှစ်စဉ်နှစ်စဉ်ဟာဖြင့်အရှင်ဘုရားတစ်နှစ်တစ်ချိန်ဟာဖြင့်တပည့်တော်တို့မောကောင်းသာသာကြီးဟာဖြင့်ပုဂ္ဂိုလ်တွေဟာဖြင့်အပေတကားပြီးပြီးတော့နိဗ္ဗာန်တကားဝင်ရရအောင်ဆိုပြီးတော့နှစ်တိုင်းနှစ်တိုင်းဟာဖြင့်အခု60ဟာဝါတော်ကလည်းသိမရှိပါဘူးတပည့်ဘုရှိပါသေးတယ်6ဝါရှိသေးတယ်ဝါကဘာမှမရှိပါဘူးအဲ့တော့ဝါကလည်းဘာမှမရှိဘူးဗျစာကလည်းဆိုတော့ဘုကိုပိတ်ရောစာကမတတ်ဘူးအဲ့တော့တရားကြီးဥပ္ပါကနေပြီးတော့နှစ်တိုင်းနှစ်တိုင်းအခုယဟန်ဝါ6ဝါရပါပြီတစ်နှစ်ကလေးပဲဥပဇင်းချမ်းချမ်းသာသာနဲ့ဥပဇင်းရဲ့ဥပ္ပစ္စေဆရာကိုမှန်လားပါဗျာတပည့်တော်ဟာဖြင့်ချမ်းချမ်းသာသာဟာဖြင့်တပည့်တော်စာလည်းမတတ်လို့ပရိတ်တော်မှာအခုယာသာနုဘဝတော်မလုတော့မဖတ်တော့ယာသာနုဘဝတော်မလုတော့ပရိတ်တွေဆိုတာကတော့ဒီမှာသီလာဝေးရော၅ပါးသီလအခုတည်းကမပေးတော့ဘာကြောင့်လဲတဲ့စာလုံးမသိလို့မဖတ်တတ်လို့ကောင်းကောင်းအဲ့တော့ဒါကြောင့်မလို့ဥပမာကလည်းနှစ်တိုင်းနှစ်တိုင်းဟာယဟန်တဝါရတော့အဲ့ယဟန်တဝါမှာဝါဆိုလိုက်တဲ့အချိန်ကမှအဲ့ဒီမှာချမ်းသာပြီတော်ရပြီးတော့သာသနာကြီးကအလို့သူ့အလို့အတယောက်ဖြစ်လာလို့ဥပဇင်းမှာတရားရင်းလိုက်ကြီးဟောရပြောရပင့်ဆောင်ရဥပဇင်းဓမ္မကတိကပုဂ္ဂိုလ်လည်းမဟုတ်ပါဘူးဓမ္မကတိကပုဂ္ဂိုလ်လည်းမဟုတ်ပါဘူးလို့စာမတတ်ပါဘူးလို့အဲ့ဒီတော့ဥပဇင်းဟာငကိုယ်လုံးကလည်းသူများဖို့ရဲ့လို့မပါခဲ့ပါဘူးသူများဖို့ဆိုတာလုံးဝမပါဘူးကိုဟာကိုသံဝေကဖြစ်ပြီးတော့လူသေးရင်သိမသိတရားရဆိုပြီးတော့ကြောက်လန့်ပြီးတော့လုတ်တဲ့တရားပါပဲ။သူများဖို့မပါခဲ့ပါဘူး။အဲဒီတော့ဒါကြောင့်မို့လို့အခုမောကောင်ဓမ္မယုံကြီးမှလာတဲ့တရားဓမ္မတွေယောဂီပုဂ္ဂိုလ်တွေပရိယပရိပပရိဝေဒသာသနာ300ရှိပါသေးတယ်။ပရိယသာသနာပရိပသာသနာပရိဝေဒသာသနာသာသနာ300ရှိတဲ့အ ਨੇ ကပရိယသာသနာမှာတော့ဥပဇင်းတို့ဟာတော့ဘူပိတ်ခဲ့တယ်။ဘာမှမသိဘူး။အခုတည်းကဒီမှာဘောဓိဝါဗုဒ္ဓတောင်မညွတ်တော့။မရဘူး။ဘောဓိဝါဗုဒ္ဓတောင်မလုတော့။ရမင်္ဂလာဆိုတာတော့ဒီမှာမေ့တယ်။အနှုတ်သာမတတ်တယ်တတ်တယ်မပြောနဲ့လို့မိဘလုတဲ့လူကနေပြီးတော့ကြောင်းထားတယ်။၄နှစ်သားကနေပြီး14နှစ်အထိထားထားတယ်။10နှစ်လုံးလုံးထားတယ်။ကာကြီးကာသာကက်ကနေပြီးတော့ထွက်ကြည့်ပြေးတာ။အဲ့ရောစာနဲ့များပါရမီမပါခဲ့လို့လားတော့မပြောတတ်ပါဘူးအဲ့တော့စာမတတ်ပါဘူးလို့အဲပရိယသာသနာမှာတော့ဥပဇင်းဟာဘာမှမသိခဲ့ပါဘူးအဲ့တော့ပရိယသာသနာပฏิပသာသနာပฏิဝေဒသာသနာဒီထဲမှာဒဂါရကမတွေပညာရှင်ပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေလည်းပါပါလိမ့်မယ်ပရိယကျွန့်ကြည်တဲ့ပုဂ္ဂိုလ်ကြီးတွေပါပါလိမ့်မယ်ဥပဇင်းကဖယားအသိကိုဖယားပညာတော်ထားတဲ့ဖယားထားတဲ့အသည့်တွေကိုမသိလို့ပါလို့ဒဂါရကမတွေကနေပြီးတော့အဲပညာရှင်ပရိယပညာရှင်တွေပုဂ္ဂိုလ်တွေကအရှင်ဘုရားဒီလိုခေါ်ရတယ်ဘုရားဒီလိုဆိုရတယ်ဘုရားလို့ ပရိယပညာရှင်ပုဂ္ဂိုလ်တွေလာဆုံးဆုံးမှဩဝါဒပေးလို့ရှိရင်ခလေးလေးဖြစ်ပါသေးဥပဇင်ကပရိယမှာဘာမှမသိလို့လာပြီးတော့ဥပဇင်ကြီးရေဒီလိုစာရဆိုတယ်ဒီလိုပညာတတ်တယ်ဒီလိုလေးလာပြောလို့ရှိရင်ဥပဇင်ဆရာပါပဲလို့ဥပဇင်နာခံဖို့အသင့်ပါပဲလို့ဥပဇင်ကအခုနေကမှာဆရာရှားနေပါတယ်လို့ဘယ်ဆရာရှားနေလဲတဲ့ပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေပြောစကားဆိုစကားဥစဉ်ကနားထောင်ပါမယ်လို့ပရိယစာအခုမှသင်ရပါတယ်ဒါကြောင့်ပညာတတ်ကလေးများမှားသွားလို့ရှိရင်ဘွေမျိုးပါနဲ့လို့ဥစဉ်တောင်းပါပါတယ်ဗျာအဲပရိယသာသနာပฏิပသာသနာပฏิဝေဒသာသနာသာသနာ၃ရာရှိတဲ့အ ਨੇ ကပရိယဆိုတာကအကြောင်းတရားပฏิပဆိုတာကအကျိုးတရားပฏิပအကျိုးတရားကအကြောင်းပြန်လိုက်တော့ပฏิဝေဒအကျိုးတရားဒီသာသနာ၃ရာဟာဟေတုအကြောင်းအကျိုးပရိစ္ဆာသမုပ္ပါပဲအဲ့တော့ပရိယသာသနာပရိပသာသနာပရိဝေဒသာသနာတဲ့သာသနာ၃ရာရှိတဲ့အ ਨੇ ကပရိယကသတ္တပရိပကသတ္တပရိဝေဒကသတ္တပါသာသနာ၃ရာရှိတဲ့အ ਨੇ ဒါကြောင့်မလို့အကြောင်းအကျိုးပြန်လိုက်တော့ပရိယကအကြောင်းတရားပါပရိဝေဒကအကျိုးတရားပါပရိဝေဒအကျိုးတရားကအကြောင်းပြန်လိုက်တော့ပရိပအကျိုးတရားကအကြောင်းပြန်လိုက်တော့ပရိဝေဒကအကျိုးတရားပါဟောကလာသုံးပါဒီတိုင်းသွားတယ်ဒါကြောင့်ပရိယသာသနာပရိပသာသနာပရိဝေဒသာသနာသာသနာ၃ရာရှိတဲ့အ ਨੇ ကလည်းအဲအကြောင်းကြောင့်အကျိုးပါပဲဟောခန္ဓာမှာရှာလိုက်တဲ့အချိန်ခါမှာလေးပဲယုံနာတို့ဤတဘာဝတရားတွေဟာဖြင့်လေအကြောင်းနဲ့အကျိုးရှိပါပဲလို့ဟဲ့ဘယ်အကြောင်းနဲ့ဘယ်အကျိုးလဲတဲ့လောကကြီးမှာဖြစ်ပြနေတဲ့ယုံနာတဘာဝလက္ခဏာသဘောတရားသာမြင်ညလက္ခဏာဟာနာအကြောင်းကြောင့်ယုံအကျိုးဖြစ်နေပါတယ်လို့နာအကြောင်းကြောင့်ယုံအကျိုးဖြစ်နေတာဒီယုံနဲ့ဒီနာဟာအကြောင်းကင်းလို့အကျိုးတရားမဖြစ်ပါဘူးလို့အဲဒီယုံကြီးဟာအခုဖြစ်နေတဲ့ယုံတရားကြီးဟာအဲခန္ဓာ၅ပါးဟာဘယ်ခန္ဓာလဲတဲ့ဘုရားကလည်းအထင်ရှားကြီးဟောထားပါလေဘယ်လိုဟောထားလဲတဲ့ဖြီးတဲ့မင်းတို့ခန္ဓာ၅ပါးကိုမြင်အောင်ကြည့်တဲ့ခန္ဓာ၅ပါးခန္ဓာမှာမြင်လားမြင်အောင်ကြည့်လို့ရှိရင်တဲ့သဘောပေါက်လာပါလိမ့်မယ်တဲ့ခန္ဓာ၅ပါးကိုမမြင်ကြတော့တဲ့ခန္ဓာ၅ပါးကိုမသိကြတော့တဲ့ခန္ဓာ၅ပါးမမြင်မသိကြတော့တဲ့ခန္ဓာ၅ပါးကိုစွဲကြလေတဲ့တကယ်ရှားရင်တကယ်ရပါလေဒါကြောင့်မဟုတ်လို့ဒကာဒကာမများလည်းအသိပေးပါလေဥပဒေဦးဦးစင်းကတော့အလုသမားအပြောသမားမဟုတ်ဘူးယ။အလုသမားကတော့အလုလုံးမှကြိုက်တယ်။အပြောသမားကတော့ပြောတာပဲရှိတယ်။အဲ့ဒီတော့အပြောသမားအလုသမားဆိုတာနှစ်ဌာနရှိတယ်။သမုဒိသစ္စာ၊ပရမသစ္စာ။အဲနှစ်နယ်ရှိပါတယ်။အဲ့ဒီတော့နှစ်နယ်ရှိတဲ့အ ਨੇ ကဦးဦးစင်းကတော့ပရိယသာသနာမှာတော့ဦးဦးစင်းမသိရပါဘူးလို့။ပရိပတ်သာသနာ၊ပရိဝေဒသာသနာကိုယ်ခန္ဓာကကိုယ်ရှာထားတဲ့တရားတွေကတော့စိတ်ကလေးတွေကတော့ဘုရားစိတ်ပဲဟောပါလေ။စိတ်ကလေးတွေကတော့ပရိယပရိယပရိပပရိဝေဒသာသနာ၃ရာရှိတဲ့အ ਨੇ ကပရိပတ်နယ်ပယ်အတွင်းမှာခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ကစိတ်ကလေးတွေဖြစ်ပုံမှာတော့အခုသိပါလေပရိပတ်သာသနာပရိဝေဒသာသနာဒီသာသနာနှစ်ရပ်ကတော့စိတ်ကလေးတွေဖြစ်ပုံဟာဖြင့်အချာထားအခုသိဘာကြောင့်လဲကိုယ်စိတ်ကလေးကိုစစ်လို့ပါလို့ကိုယ်စိတ်ကလေးကိုစစ်တော့အခုသိတာပေါ့စိတ်ကလေးဟာဘယ်လိုဖြစ်တယ်ငါစိတ်ဟာဘယ်လိုဖြစ်နေသလဲအတိနဲ့အမြဲတမ်းတလစီကြီးကိုကတ်ထားလိုက်တော့ခန္ဓာကိုသုံးသပ်လိုက်တဲ့အချိန်ကစိတ်ကလေးတွေဖြစ်ပုံကမျက်စိဘောက်ကနေပြီးအသိရှိတာဘုရားကတော့အတိတလုံးအမျက်ဆုံးနဲ့တရားဆိုတာကတော့တခါတော့မှများလောကီလောကုတ်တရားနှစ်ဌာနရှိတယ်လောကီပြောမှလည်းလောကုတ်တရားသဘောပေါက်အဲဒီတော့တရားဆိုတာသူတရားမှန်တယ်ငါတရားမှန်တယ်ဒီလိုမဟုတ်ပါဘူးသဘောပေါက်သွားဖို့အရေးကြီးပါလေဒါကြောင့်မလို့လောကီမှလည်းသွားလာပြီးနေကြတယ်အဲဘယ်လိုသွားလာနေကြလဲတဲ့ရှိကျင်သွားတဲ့ပုံကိုရှိပါတယ်။ဆိုက်ကားလေးနဲ့သွားတဲ့ပုံကိုရှိပါတယ်။ပုံပိန်ကားနဲ့သွားတဲ့ပုံကိုရှိပါတယ်။ဘတ်စကားနဲ့သွားတဲ့ပုံကိုရှိပါတယ်။လော်လီနဲ့သွားတဲ့ပုံကိုရှိပါတယ်။ကားကြီးအကြီးဆုံးကြီးနဲ့သွားတဲ့ပုံကိုရှိပါတယ်။ကားတော့မခေါ်တော့အကြီးဆုံးကြီးအဲအဲ့ဒီကားကြီးနဲ့သွားတာအများကြီးရှိပါတယ်။ကျုပ်တို့တော်မှာတော့တက္ကະမများဂုံကြောင်လည်းသွားတယ်ဗျဆက်ဘိန်းနဲ့လည်းသွားတယ်ဗျကျဲနေလဲသွားတယ်ဗျလောကီမှာသွားနေကြတဲ့ပုဂ္ဂိုလ်တွေကအမျိုးမျိုးဘုံဘုံသွားကြပါတယ်လို့အဲမြစ်ကြီး၅ဆွယ်မြင့်ငယ်၅ရာမြစ်ကြီး၅ဆွယ်တဲကရေဟာသမုတ်တရားတဲ့ဆင်းရင်သူကလှည့်မြန်ပါတယ်မြင့်ငယ်၅ရာကရေကဘယ်ကိုဆင်းရမလဲမြစ်ကြီး၅ဆွယ်တဲကိုဆင်းရပါတယ် မြစ်ကြီးငါးတွယ်တဲ့ရောက်တဲ့အခါမှာတထောင်နာရမြစ်ကြီးငါးတွယ်ကနေပြီးတော့သမုတ်တရားပင်နဲ့ချင်းကြပါလေလို့ဒါကြောင့်မလို့တရားဆိုတာကတော့သူတရားမှန်တယ်ငါတရားမှန်တယ်ညင်းဖို့လည်းမလိုပါဘူးလို့ဘာကြောင့်လဲတဲ့အကုန်တရားကြီးပဲတရားကြီးဆိုတော့အခုရန်ကုန်မြို့ကြီးမှာသွားလာနေတဲ့ခရီးသွားနေတဲ့ပုဂ္ဂိုလ်တွေကအခုပြညာအထုံနေတဲ့ပုဂ္ဂိုလ်ဟာဒီလည်းခရီးသွားနေတာပါပဲသွားတဲ့ပုဂ္ဂိုလ်အဲဒီတော့ခရီးဟာသွားနေတဲ့ပုဂ္ဂိုလ်ဟာလေနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်သင်္ဘောနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ယထာနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်စပိန်နဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်မြင်းလယ်နဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ဆိုက်ကားနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ဒီစီမြင်းလယ်ရဲ့ဆိုက်ကားရဲ့ခြေချင်းရဲ့မော်တော်ကားရဲ့ယထာရဲ့သင်္ဘောရဲ့ဒီဟာဒီတက်သွားတာကဘယ်ဟာကအရင်ရောက်မလဲဥပမာတလောလေးကနောက်လာတော့ကရန်ကုန်မင်္ဂလာဆုံးလေးစိတ်ကနေပြီးတော့လေရင်များနဲ့ဒဝဲကိုကြွားသွားပြီဆိုတော့တနာကြီးကြောကြောလေးနဲ့ပဲဒဝဲမြို့လေးစိတ်ကိုရောက်သွားတယ်ဘာကြောင့်လဲလေရင်များကတင်းမြန်နေဗျလေရင်များကမြန်အဲ့ဒီတော့ရောက်တော့လေရောက်တာပဲတဲ့လေနဲ့သွားလဲပဲဒဝဲရောက်တယ်သင်းမောနဲ့သွားလဲဒဝဲရောက်ကားနဲ့သွားလေဒဝေရောက်ယထားနဲ့သွားလေဒဝေရောက်လင်းရင်ပြန်ကညာနေဗျဥပဒေသွားတာပြောတာနော်အဲ့တော့လောကီလောကုတ်တရားနှစ်ဌာနရှိတယ်နဲ့ကလောကီပြောမှပါလေပရမလောကုတ်တရားနယ်ပယ်မှာသိအဲ့ဒီတော့ခကြီးကတော့သွားနေတာပါပဲဒါကြောင့်မို့ခရားကလည်းဟောထားတယ်ဘယ်လိုဟောထားလဲအကုန်လုံးတရားကြီးပါပဲလို့အကုန်လုံးတရားကြီးတော့ခရားကအသိတခါပြန်ဟောပြန်ဘယ်လိုဟောပြန်လဲအသိအသိဆိုတော့ဘယ်လိုသိရမှာတော့ဘုရားကတကား6ပေါ့အာယု6ပါမင်းအသိအသိလို့ဟောတာတော့ဘုရားကဘယ်လိုဟောလဲမြင်တဲ့အပေါ်မှာလည်းအသိနဲ့မြင်ကြားတဲ့အပေါ်မှာလည်းအသိလေးနဲ့ကြားနားတဲ့အပေါ်မှာလည်းအသိလေးနဲ့နားစားလိုက်တဲ့ရတာအပေါ်မှာလည်းအသိလေးနဲ့စားထိလိုက်တဲ့အတွေ့လေးနဲ့အသိလေးနဲ့ထိသိလိုက်တဲ့စိတ်ကလေးနဲ့အသိလေးနဲ့သိညိုတာလည်းအသိလေးနဲ့ညိုပေါက်ထားတဲ့အသိလေးနဲ့ပေါက်လှမ်းတာလည်းအသိလေးနဲ့လှမ်းထိုင်လာလေအသီးလေးနဲ့ထိုင်အိတ်လိုက်ထားလေးနဲ့အသီးလေးနဲ့အိတ်အကုန်လုံးအသီးကြီးဘုရားဟောတယ်အဲ့တော့စာလိုဆိုလို့ရှိရင်ဖြင့်ဘွာတော်၎င်းလျောင်းတော်၎င်းအိတ်တော်၎င်းအသီးကြီးပဲဆိုတော့ဟောအသီးကြီးဘုရားကဟောတာတော့ဘာသိကြမလဲအသီးကိုတခါလိုက်ပြန်ဒါတရားဓမ္မများဥပဇင်းကစိတ်စစ်ထားတော့စိတ်ကလေးတွေကိုနားကြစိတ်ဟောပါဥပဇင်းကအဲ့တော့စိတ်စစ်ထားတော့စိတ်ကလေးတွေအကုန်သိပြီးတော့အဲ့တော့တရားဓမ္မများလည်းတော့ကိုသဘောပေါက်သွားအောင်အဲ့တော့ဘုရားကတရား6ပေါက်ကအာယုံ6ပေါက်အကုန်လုံးအသိကြီးပဲတဲ့အဲ့တော့တရားကရောတဲ့အကုန်လုံးတရားကြီးပဲတဲ့တရား6ပေါက်အာယုံ6ပေါက်ဘယ်လိုဟောတာလဲဘုရားကမြင်တာလည်းတရားကြားတာလည်းတရားနားတာလည်းတရားစားတာလည်းတရားထိတာလည်းတရားသိတာလည်းတရားထိုင်တာလည်းတရားလှမ်းတာလည်းတရားအိတ်လိုက်တာလည်းတရားယိုတာလည်းတရားပေါက်တာလည်းတရားအကုန်တရားကြီးလေအဲ့တော့တခါသဘာဝခွဲလိုက်ကြတော့မြင်တာလဲအရှင်ပရမကြားတာလဲအသံပရမနာတာလဲအနာပရမစားတာလဲရတာပရမထိတာလဲအတွေ့ပရမသိတာလဲဓမ္မပရမအကုန်လုံးပရမကြီးလေအဲ့ဒီပရမသဘောပေါက်သွားပြီဆိုလို့ချင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသူတရားမှန်နဲ့ငါတရားမှန်နဲ့ညင်းဖို့မလိုပါဘူးဘာကြောင့်လဲအရေးကြီးဆုံးအချက်ကအယူမှအမှမှအစွဲမှမိစ္ဆာဒိဋ္ဌိပြုတ်သွားဖို့အရေးကြီးပါလေ။အဲ့တော့မိစ္ဆာဒိဋ္ဌိပြုတ်မှသာလေအပေတကားဖိတ်ကြ။အဲ့တော့မဟုတ်လို့ရှိရင်မိစ္ဆာဒိဋ္ဌိမှမပြုတ်လို့ရှိရင်လူဆယ်သိန်းစိလူတယောက်ဖြစ်။ဘာကြောင့်လဲတဲ့မိစ္ဆာဒိဋ္ဌိမှမပြုတ်ခွင့်။အဲ့ဒီတော့အရေးကြီးဆုံးအချက်ကအသင်းပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့။အသံပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့။အနံ့ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့။ရပါဤရုပ်ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့။အတွေ့ဘောမှာမိစ္ဆာဒိဋ္ဌိပြုတ်ဖို့ဓမ္မဘောမှာမိစ္ဆာဒိဋ္ဌိပြုတ်ဖို့အဲ့ဒီမိစ္ဆာဒိဋ္ဌိပြုတ်မှာအပေတကားပိတ်ကြမယ်အပေတကားပိတ်မှနိဗ္ဗာန်တကားဝင်ရမယ်အဲ့ဒီတော့တရားဓမ္မများလည်းပဲအတိစိတ်လို့ဘုရားကဟောထားတော့ဒါကြောင့်မလို့တရားဆိုတာအမြင်ဘောမှာမြင်တာနဲ့လည်းသောတာပန်တည်နိုင်တယ်ပညာပြောမှာပရမတ်ပေါ့လေသောတာပန်ဆိုတာပညာပြောတာနော်အဲတရားဓမ္မများသဘောပေါက်အောင်လို့တချို့ကပြောလို့ပြောတာရှိတယ်ဘယ်လိုပြောလို့ပြောတာရှိလဲတဲ့ကိုရထားတဲ့ကိုသိထားတဲ့စိတ်တွေပြောမှာဗျာတရားကောင်မများရဲ့တချို့ကတော့ပြောလို့ပြောတာရှိတယ်ဒီလိုမပြောကောင်းဘူးလို့ဒီလိုဆိုတယ်ဖခင်ကပြောထားတယ် ဥပ္ပစ္စေသင်္ဆင်းဆင်းနေတာတရားဓမ္မများဘယ်လိုပြညတ်တော်ထုတ်လိုက်သေးလဲသင်္ဆင်းတော့ဥပ္ပစ္စေအဲဥပ္ပစ္စေဆုံးမတဲ့ကမောဟာဆာဆရာကလူတို့ကာမပဋ္ဌလွန်မြောက်သွားတဲ့ဇန်တရားမတရားဖို့တရားတဲ့မပြောအောင်ဘယ်လိုမပြောရတာတော့လဲတရားဓမ္မတွေကိုဂုံတွေပကာသနာတွေလိမ့်လေစီပြားပြီးတော့မပြောနဲ့ဟောဒီတစ်ချက်ရှိသွယ်ဝိုက်ချင်းနဲ့စကားမပြောအောင်သွားဝိုက်ချင်းလိမ့်လိလှေပြပြီးတော့မပြောအောင်ဒါနဲ့မလိမ့်ရင်ရောဒီတစ်လုံးတစ်ခါလာပြန်မလိမ့်ရင်ရောတဲ့မလိမ့်ရင်တော့ပြောပေါ့လိမ့်ပြီးတော့ပြောရမယ်ဆိုလို့ရှိရင်အဲ့ဒါသရုပ်ထသိက္ခာဘုတ်တဲ့ဖခင်ကပြညတ်တာဒါလိမ့်ပြောမှာဆိုလို့အဲ့ဒီတော့ဇာမက်ဖို့တရားကိုတဲ့ကာမအဲကုသိုလ်ကာမပထလွန်မြောက်သွားတဲ့ဇန်တရားမင်တရားဖို့တရားကိုမပြောရဘူးတဲ့လိမ့်လိလှေပြပြီးတော့လိမ့်မပြောနဲ့လိမ်မပြောနဲ့ဆိုလို့ရှိရင်မှန်လို့ရှိလို့ရှိရင်ပြောတော့ရောဘာဖြစ်တယ်လဲတဲ့အနော်ဒီစိတ်တွေခေါ်လိုက်တော့လူတို့ဤကုသိုလ်ကာမပဋ္ဌမြောက်တဲ့စိတ်တွေလွန်မြောက်သွားတဲ့စိတ်တွေဟောရင်ရောအပြစ်ရှိမလားတဲ့မှန်တာပြောတာလိမ်တော့မပြောဘူးလိမ်ပြောလို့ရှိရင်တော့အဲ့ဒါမှဒုက္ခဖြစ်ပြီလိမ်မပြောဘူးအဲ့ဒီတော့တရားဓမ္မများလည်းသဘောပေါက်ဖို့ကအခုဟာလောကကြီးမှာဖြစ်ပြနေကြလို့သဘာဝသဘောတရားကိုလက္ခဏာကိုပြောခြင်းလို့တရားဓမ္မများစိတ်တွေကိုပြောခြင်းလို့ဒါကြောင့်မို့တချို့ကတော့ဒီစိတ်တွေဟောလိုက်တဲ့အချိန်ကအာဇန်တရားဟောမက်တရားဟောဘုတရားဟောအာသရုတ်တသိက္ခာဘုတ်လို့ဒီလိုပြောနေပြောတာရှိပါတယ်ဒါကြောင့်မို့လို့ဥပဇင်းကတရားဓမ္မတွေကလည်းအခုရှည်တုံးရှိကဆိုလို့ကျင်းဥပဇင်းကလည်းဘုတုံးကကိုယ့်ဖို့ကိုလောက်လာတာပါလို့ကိုယ့်ဖို့ကိုလောက်လာတော့သာသနာဤအချိန်ကြောင့်နောက်ပိတ်ဆုံးသာသနာအချိန်ကြောင့်ပေါ့လို့ဒါလည်းအခုဝင်လဲလာခြင်းကြောင့်မလို့ဥပဇင်းကတရားငကိုတုံးကတရားဟောဖို့တရားပြဖို့ဒီလိုမရှိခဲ့ပါဘူးစိတ်တွေကိုဖို့ကိုလောက်လာတာသူများဖို့မပါခဲ့ပါဘူးအဲ့ဒီတော့အခုသာသနာကြီးကနောက်ပိတ်ဆုံးသာသနာကြီးမှာဝင်လာတဲ့အချိန်ခါကျတော့ဒကာဒကမတွေကနေပြီးတော့အရှင်ဘုရားတပည့်တော်တို့သို့ဆုံးမဩဝါဒဝိပဿနာဉာဏ်ဒီဝိပဿနာစိတ်တွေပြစ်အောင်သို့ဆုံးမဩဝါဒပေးပါဘုရားဆိုပြီးတော့ဩပိတ်ဆောင်လို့လာပြီးတော့ဒကာဒကမများအသိဉာဏ်ဒီကဘာလာသတ်တဲ့တဲ့ကစိတ်ရိုက်စိတ်ယုံမာဖြစ်လာတဲ့စိတ်တွေဟာဖြင့်ဆိုဆုံးမဩဝါဒပေးပါဗျာဒီလိုဆိုလို့အဲဘယ်နေမြေဒီတရားလိုက်ဟောရတယ်တတော်လေးကအဲတဝဲကပြန်လာသွားတဝဲမျိုးကပြန်လာရင်အဲကြောင်းမှာဘယ်လောက်နားရလဲလင်းကားရဲ့ပဲနားရပြီးတော့အင်းမမျိုးကြီးကိုသွားဟောရအင်းမမျိုးကြီးကနေပြီးတော့အခုရန်ကုန်မျိုးကြီးမိုးကောင်းအဲအခုဟောရအခုမိုးကောင်းကနေပြီးတော့အခုအဲငားရဲ့ပဲနားပြီးတော့မြောက်ဥက္ကလာပါဟော၃ရက်ဟောရအောင်မယ်ဘာကြောင့်လဲတဲ့ဥပဇင်းဟာကြောင်းကူမှာအဲခြေကြီးတွေလည်းရှိပါတယ်ဝါရော50ဝါရော40ကျော်တွေဝါရော30ကျော်တွေအဲပိဋကခြောက်ခြားတဲ့ပုဂ္ဂိုလ်ကြီးတွေရှိပါတယ်အဲဥပဇင်းကလည်းပရိယမကြုံကြေတော့ဒီဆရာတော်ကြီးတွေကနေပြီးတော့ဟေးဥက္ကဋ္ဌအဲစားလို့ကဒီလိုဆိုတယ်အဲမင်းခန္ဓာကဘယ်လိုမြင်တယ်လဲဆိုတော့မှားလားပါဗျာတပြည့်တော့ခန္ဓာကနေပြီးတော့စိတ်တွေဖြစ်ပုံတွေဟာအတိတ်စိတ်ကပြစ္ဆုတ်ပန်စိတ်ကအနာဂတ်စိတ်ကအမြင်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အတံပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အနံပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်ယပါအိရုပ်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အတွေ့ရုပ်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အဲဓမ္မပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်တပြည့်တော့အတိတ်စိတ်လည်းမရှိပါဘုရားပြစ္ဆုတ်ပန်စိတ်လည်းလွတ်နေပါပြီဘုရားအနာဂတ်စိတ်လည်းလွတ်နေပါပြီဘုရားအဲ့ဒီလိုတက္က6ပေါက်ကအာယုံ6ပါးကပြင်အသင်းရဲ့အသံရဲ့အနရဲ့ရပါရဲ့အတွေ့ရဲ့ဓမ္မရဲ့အဲ့ဒီတက္က6ပေါက်ကအာယုံ6ပါးအတိတ်လည်းမရှိတော့ပါဘုရားအနာဂတ်လည်းမရှိတော့ပါဘုရားပြစ္ဆုတ်ပန်လည်းမရှိတော့ပါဘုရားအတိတ်အနာဂတ်ပြစ္ဆုတ်ပန်ကာလ3ပါးလွတ်မြောက်တဲ့ဝိမု ക്തി ဖြစ်နေပါပြီဘုရားဒီလိုပြောရတယ်ဗျအဲ့လိုကိုရထားတဲ့တရားကိုပြောတာမှန်တာပြောတဲ့ဥစ္စာပဲသရုပ်ထသိက္ခာပုံများရှိသေးလားဆရာတော်ကြီးတွေကမေးလို့ပြောရဆိုရပါတယ်လို့ဥပဇင်ကဒါကြောင့်မလို့ပညာကရှိကထွက်တယ်နောက်ကပရမသစ္စာလိုက်ဘာကြောင့်လဲတဲ့ဥပဇင်ကဘာကြောင့်လဲတဲ့ပညာကရှိကထွက်တယ်နောက်ကပရမသစ္စာလိုက်တော့ဥပဇင်တို့ပေါ်ပြီးနေမြင်မှာသာသနာတန်ရှင်းရေးဆိုတာလည်းရှိပါတယ်သံဃာတော်အရှင်မြတ်များကြီးခြေကြီးဝါကြီးတွေမှာသံဃာတော်တစ်ချောင်းဆိုတာရှိကပညာထွက်ထားပါတယ်လို့သာသနာတန်ရှင်းရေးတဲ့ဟောသံဃာတန်ရှင်းရေးဆိုတဲ့ဥစ္စာကြီးစီးဝေးလုပ်ပြီးတော့သံဃာတရားတစ်ထောင်လောက်ရှိတယ်ဥစဉ်တော့မရောက်ပါဘူးဥစဉ်ကုန်နေအနေဥစဉ်ကုနာကိုလာပြီးတော့စိုက်ပြိုးယုံကြီးကိုတခါတည်းကိုမန်းတက်ကြီးအကြီးကျယ်ထိုးပြီးတော့အစိုးရမင်းများကနေပြီးတော့သာဝရတန်ရှင်းရေးဆိုပြီးတော့လှုပ်ဩအခုကဥစဉ်က
ရှေ့ကပညာကတော့ထွက်သွားပါပြီတော့အခုကနောက်ကနေပြီးတော့ဥစဉ်ကနေပရမတ်ကျင်ရတော့ဘာလဲတဲ့အသိတွေရှင်းတာပြောတာကဘာလာဇန်တည့်တဲ့ကစိတ်ရိုက်စိတ်ယုံမာတွေဖြစ်ပြက်နေတဲ့စိတ်တွေဟာကိုအဲ့ဒါသဘာဝစိတ်ဖြစ်သွားအောင်တရားပြတရားဟောတရားပြတဲ့ပုံကဘာလဲတဲ့ကဘာလာဇန်တည့်တဲ့ကစိတ်ရိုက်စိတ်ယုံမာတွေဟာဖြင့်တရားပြတဲ့ဌာနတွေဟာဘာလဲတဲ့စိတ်တသသေးယုံပြကဘာလာဇန်တည့်တဲ့ကဘယ်စိတ်တွေကိုဆုံးမပေးနေတယ်လဲတဲ့လောဘစိတ်ဒေါသစိတ်မောဟစိတ်အဲ့ဒီစိတ်တွေဆုံးမပြီးတော့ဒီစိတ်နဲ့အဲဒီစိတ်မဖြစ်အောင်လောဘစိတ်မဖြစ်အောင်ဒေါသစိတ်မဖြစ်အောင်မောဟစိတ်မဖြစ်အောင်မာမာနစိတ်တွေမဖြစ်အောင်အဲ့ဒီစိတ်တွေကတရားဌာနတွေမှာဒီစိတ်တွေကိုဆုံးမနေတဲ့စိတ်အဲ့ဒါကြောင့်မလို့စိတ်တစားသေးယုံစိတ်တစားသေးယုံကြီးတနေ့လင်ဥစဉ်တို့ကူမှာလဲအဲသံဃာတော်အရှင်မြတ်များ30ကျော်ဖြည့်ကြီးဝါကြီးတွေသီလရှင်တွေယောဂီပုဂ္ဂိုလ်တွေဟာစိတ်တစားသေးယုံကြီးဖြစ်လို့စိတ်တွေကိုအတိတ်ကာလတုန်းကပြုကျင့်လာတဲ့စိတ်တွေဟာကဘာလာသံတရတဲ့ကစိတ်တွေဖြစ်လာတဲ့စိတ်တွေဟာလောဘစိတ်ကေဒေါသစိတ်ကေမောဟစိတ်ကေမာနစိတ်ကေအဲ့ဒီစိတ်တွေကိုပြုပြင်ပြီးတော့စိတ်တွေပြင်ပေးနေပါတယ်လို့။ဘာကြောင့်လဲတဲ့ကဘာလာသံတရတဲ့ကဒီစိတ်တွေဖြစ်ခဲ့တာကိုဒါကြောင့်မို့ဘုရားကလည်းအသိဟောပါတယ်လို့။အသိကိုဒါကြောင့်မို့တရားတော်မှာများအဲအသိပဲဟောပါမယ်လို့ဥပဒေခန္ဓာကိုတွေ့ထားတဲ့စိတ်တွေဖြစ်ပုံတွေဟာကိုသိစိတ်ကလေးတွေဟာပြင်ဘယ်လိုစိတ်ကလေးတွေဖြစ်ပုံလဲအဲ့တော့ဘုရားကဟောထားတာစိတ်ပဲဟောပါတယ်လို့အဲ့တော့စိတ်ပဲတရားဓမ္မများဖောက်တယ်ချာအဲ့တော့ဒီကနေ့ညတော့လောကီလောကုတ္တရာနှစ်ဌာနရှိတယ်ဒီကနေ့ဟာလောကုတ္တရာဇပွဲကြီးပေါ့ဗျာအဲလောကုတ္တရာဇပွဲကြီးဒီကနေ့တော့ပညာလို့ပြောတာနော်လောကုတ်လောကီကြိုက်တဲ့ပုဂ္ဂိုလ်နဲ့လောကီဇပွဲသွားလောကုတ္တရာဇပွဲကြိုက်တဲ့ပုဂ္ဂိုလ်နဲ့လောကုတ္တရာဇပွဲလားအဲ့တော့လောကီလောကုတ္တရာနှစ်ဌာနရှိတယ်အခုလည်းပဲရွှေမန်းတင်မောင်းတို့စိန်အောင်မင်းတို့ဘိုင်စကုတ်တို့ဆိုတာဒါလည်းလောကီဇပွဲပေါ့ပြောပေါ်ရှင်ဘွယ်ဒီတခါတည်းကိုတခကြည့်ရတယ်အခုလည်းပဲအဲတရားဌာနတရားဘွယ်ကြီးပါပဲတရားဘွယ်ကြီးကပါလေလောကုတ္တရာဇပွဲကြီးဟူပြအဲလောကုတ္တရာဇပွဲပါပဲဒါဒီကနေ့ဖို့မှာအစပဲအဲ့တော့လောကုတ္တရာဇပွဲကြီးကဒီကနေ့အစလေးဖြစ်ပါတယ်လို့အဲလက်ပြင်ကတညတပည့်ခါတညတနင်္ဂနွေနေ့နေ့ကင်းတနင်္ဂနွေနေ့ညဟောလေးဌာနလေးကြီးဥောပါငားတယ်ဗျဥဒင်းကိုဒီသာသနာမှာအရှင်ဘုရားတဲ့သူကလောဘကအနံ့ကြီးတဲ့ပုဂ္ဂိုလ်ဗျ။ဘာကြောင့်လဲတဲ့ဥပဇင်ကတနေ့ငွေနေ့ဘယ်တော့မှမပေးဘူး။ကျောင်းမှာအနုထေကြီးဝါကြီးတွေတရားကပြနေရတာကိုပြနေတော့ဟောအခုဥပမာကတခါတည်းပိတ်ချဘယ်လိုပိတ်ချလဲလို့ဆိုတော့စနေအဲတောက်ကြစနေတနေ့ငွေပါဆိုတော့လုတ်ပြရတာတော့လက်လျှော့လိုက်ရတယ်။ဟောတနေ့ငွေနေ့နေ့ကင်းမှာတရားပွဲတောင်းဟောလေးကြီးဖြစ်တယ်ဗျ။အဲဒီတော့ဥပဇင်တရားသပ္ပိသဖြစ်တော့အခုတရားသပ္ပိသဖြစ်တော့ဥပဇင်ကဒီမဲ့ရောမှာသူ့လို့အခုပြန်ပြီးတော့ဒီမဲ့လေးကြီးခံရတယ်။အဲ့ဒါဒဂရမမများရဲ့ဦးဇင်ဟာဒဂရမမများစိတ်ကလေးတွေကိုအခုကပြောပါတော့မယ်လို့ဟောပါတော့မယ်လို့အကျင့်တွေကနေပြီးတော့ဒါကြောင့်မလို့တရားဆိုတဲ့ဥစ္စာကသူတရားမှန်တယ်ငါတရားမှန်တယ်မဟုတ်ဒီလိုမဟုတ်ပါဘူးခုနကဟောခွာတယ်မြေကြီးငါးခွေမြေငငါရာစီစင်းတဲ့ရေဟာသမုတ်တရားရောက်ကြပါပဲလို့သဘာဝကျသွားဖို့အရေးကြီးပါတယ်လို့အဲတချို့တော့လည်းပညာတွေတင်းတယ်ပရမသဘောမပေါက်ဘူးအဲ့တော့ပရမတ်သဘောပေါက်သွားပြီဆိုရင်ညင်းဖို့မလို့သောတာပန်ပြညာလို့ပြောတာနော်သောတာပန်သောတာပန်ညင်းဖို့လိုသေးလားမလိုပါဘူးအဲ့တော့သရာဂံညင်းဖို့လိုသေးလားမလိုပါဘူးအနာဂံအနာဂံကာမကိလေသာပယ်သတ်တဲ့ပုဂ္ဂိုလ်ချင်းပုဂ္ဂိုလ်ချင်းညင်းဖို့လိုသေးလားမလိုပါဘူးဒကာ6ပေါက်ကအာယုံ6ပါးမျက်စီကမျက်စီတကနားတကနှာခေါင်းတကဗဇာတကကိုယ်တကမနောတကဒကာ6ပေါက်ကအာယုံ6ပါးယောစီချင်းကိလေသာအာဘဝကုန်ခန်းနေတဲ့ပုဂ္ဂိုလ်ချင်းညင်းဖို့လိုပါသေးလားညင်းတာကတော့ဘာလဲတဲ့ညင်းတဲ့ပုဂ္ဂိုလ်တွေကြောင့်မသိလို့ညင်းတာပါဗျာသိရင်မညင်းပါဘူးဘာကြောင့်လဲတဲ့သောတာပန်ညင်းသောတာပန်ညင်းဖို့မလိုဘာကြောင့်လဲတဲ့သူလည်းပဲအယူမအမှမပြုတ်တာလေကိုလည်းပဲအယူမအမှမဒိတ်မိစ္ဆာဒိဋ္ဌိကြီးပြုတ်ဟိုကလည်းကာမကိလေသာခေါင်းပါဒီကလည်းကာမကိလေသာခေါင်းပါဘယ်လိုမြင်လို့ဘယ်လိုသိလို့ခေါင်းပါဘယ်လိုမြင်လို့မိစ္ဆာဒိဋ္ဌိပြုတ်တယ်ဟောအမြင်ဒီအသိဒီလာလိမ့်မယ်ဗျာစိတ်အဲ့တော့ဝိပဿနာယောဂီပုဂ္ဂိုလ်ဒီစိတ်တွေကိုဘုရားကဟောပါတယ်လို့ဒါကြောင့်မလို့အမြင်ပေါ်မှာလဲသောတာပန်ဖြစ်နိုင်တယ်အသိရှိဘုရားကအသိကြီးဟောတာအဲအခြင်းပေါ်မှာလဲစိတ်တစ်ခဏလေးနဲ့သောတာပန်တည်သွားနိုင်တယ်အတ္တပေါ်မှာလဲစိတ်တစ်ခဏလေးနဲ့သောတာပန်တည်နိုင်တယ်အနတ်ပေါ်မှာလဲစိတ်တစ်ခဏလေးနဲ့အနတ်ပေါ်မှာကသောတာပန်တည်နိုင်တယ်ယတာဤရုပ်ပေါ်မှာလဲအသိရှိလို့ခြင်းညာယတာဤရုပ်ပေါ်မှာလဲသောတာပန်တည်နိုင်တယ်အတွေ့ရုပ်ပေါ်မှာလဲစိတ်တခဏလေးနဲ့အတွေ့ရုပ်ပေါ်မှာသောတာပန်တည်နိုင်တယ်ဓမ္မရုပ်ပေါ်မှာလဲအသိရှိထားပဲဆိုလို့ချင်းအသိမှန်လို့ရှိရင်ဖြင့်သောတာပန်တည်နိုင်တယ်အသိကလဲနှစ်မျိုးရှိပြန်တယ်ဗျာလောကီအသိရဲ့လောကုတ္တရာအသိရံအသိနှစ်မျိုးဥပါဒံအသိရံ ဥပါဒံလွတ်တဲ့အတိယခန္ဓာ၅ပါးဖြစ်နေတဲ့အတိယခန္ဓာ၅ပါးလွတ်နေတဲ့အတိယအတိဘုရားခန္ဓာ၅ပါးပဲဟောတယ်ခန္ဓာ၅ပါးဖြစ်နေတဲ့အတိခန္ဓာ၅ပါးဥပါဒံဖြစ်နေတဲ့အတိခန္ဓာ၅ပါးပေါ်မှာဥပါဒံဖြစ်နေတဲ့ခန္ဓာ၅ပါးဖြစ်နေတဲ့ဥပါဒံဖြစ်နေတဲ့စိတ်ကခန္ဓာ၅ပါးပေါ်မှာဖြစ်နေတဲ့စိတ်ကခန္ဓာ၅ပါးကိုခန္ဓာ၅ပါးကိုလွတ်နေတဲ့စိတ်ကစိတ်ဖျားဟောတာကိုအဲ့ဒါတရားဓမ္မများအခုဟာကယောဂီတွေနည်းနည်းလေးရင့်ရင့်လာတော့အသေးစိတ်ပြီးတော့ဟောရတော့မှာဟုတ်ကြအဲ့ဒါဟိုတုန်းကတော့ဥပဇင်ကအကျဉ်းစားတက်သဘောကြီးဟောတယ်ဒီတခါကျတော့ပုံကိုယ်တွေပုံကိုယ်တွေရဲ့သိလောက်ပါပြီဆိုပြီးတော့6လက်6ဝါရနေပြီလို့6လက်6ဝါရတော့အဲ့ဒီတော့ဘုရားကခန္ဓာ၅ပါးဟောထားတော့ခန္ဓာ၅ပါးအသေးစိတ်ပြီးတော့ခန္ဓာ၅ပါးဥပါဒါဖြစ်ပုံခန္ဓာ၅ပါးမှာပရိစ္ဆသမုပ္ပါယက်နေပုံခန္ဓာ၅ပါးအတိတ်အနာကပြစ္ဆုတ်ပံလွတ်နေပုံအဲ့ဒီတော့ကာလ၃ပါးလွတ်မြောက်သွားပုံအဲ့ဒီစိတ်တွေကိုသေသေချာချာစိတ်ကလေးတွေကိုပြောပြပါမယ်လို့ဟောကိုယ်ခန္ဓာကိုရှားတာလို့သိတာဟောကိုယ်ခန္ဓာကိုရှားမှသိမှာကိုစိတ်တွေအဲ့ဒီတော့အသိကြပြန်တော့လည်းနှစ်နယ်ရှိပါတယ်လို့အသိဟာငါတို့ဟာဖြင့်အသိမှာတချို့ရှိတယ်ဘာကြောင့်လဲတဲ့အပြောပရမအလုပညာအပြောပညာအလုပရမဟောနှစ်ဌာနရှိပြန်စိတ်တွေခွဲခြင်းလို့နော်အဲ့တော့ဒကာဒကာမများလဲအဲကျင့်တော့ကျင့်ကြအထုံနေရပါရဲ့တချို့မေးလိုက်လို့ရှိတော့ရှင်ဖြင့်ဘလောက်ကြာပါလဲကျင့်တာအနည်း20ရှိပါပြီ15နှစ်ရှိပါပြီမေ့ကြည့်လိုက်လို့ကျင်မိတ်သိမိစ္ဆာဒိဋ္ဌိတန်လာကြီးဒိဋ္ဌိလည်းမပြုတ်ဘူးအဲထိုင်ရတော့ထိုင်ရပါတဲ့တင်မာတွေညွတ်တွေကိုတဲ့ရောဒိဋ္ဌိလည်းမပြုတ်အပယ်လည်းမလုပ်ဘာကြောင့်လဲတဲ့မိစ္ဆာဒိဋ္ဌိမပြုတ်ဘူးအဲဒါကြောင့်မလို့အပြောပညာအလုပ္ပရမအပြောပရမအလုပ္ပညာအဲ့တော့အပြောပညာအလုပ္ပရမသဘောကိုလည်းနောက်သိတယ်ခွဲအပြောကပရမအလုပ္ပညာအပြောပရမအလုပ္ပညာကြီးကတော့နေပါမယ်တော့မရဘူးဒိဋ္ဌိလည်းမပြုတ်အပြောပညာအလုပ္ပရမအဲ့ဒါကပါလေတဲ့ဒိဋ္ဌိပြုတ်မယ်အဲသဘောပေါက်မယ်အဲ့တော့အပြောပညာအလုပ္ပရမအပြောပရမအလုပ္ပပညာကဘယ်ဟာလဲတဲ့အပြောကတော့ပရမပဲပရမပြောရကြတယ်အလုပ်ကြတော့ပညာကြီးဘယ်လိုပညာလဲတဲ့ဒိဋ္ဌိမပြုတ်တာပြောတာနော်အဲ့တော့အပြောကတော့ပရမသဘောကိုဘယ်လိုပြောလိုက်တယ်လဲတဲ့ဝါရောယုတ်မြင်တာအဆင်းယုတ်ကြားတာအသံယုတ်နာနာအနံယုတ်စားလိုက်တာရတာယုတ်ထိလိုက်တာဓာအတွေ့ယုတ်ပြီးလိုက်တာဓမ္မယုတ်အဲ့ဒါပါလေအပြောပရမအပြောပရမမမှူးလားမှန်ပါရဲ့အဲ့တော့အပြောပရမကရှုလိုက်တဲ့အချိန်ခါကျတော့ယုံနာရှုသလားမရှုဘူးဘယ်လိုရှုလိုက်တယ်လဲအပြောပရမအလုပ်ပညာကဘယ်လိုရှုလိုက်လဲရှုပုံနေတော့အဲ့တော့အပြောတော့ပရမပဲအလုပ်ကြတော့ပညာကြီးဖြစ်ဘာရောက်ပညာကြီးဖြစ်တယ်လဲအပြောပညာအလုပ်ပရမအပြောပညာကဘာလဲတဲ့ဝေဒနာရှုတာပေါ့ဝေဒနာရှုလိုက်တော့အလုပ်ကြတော့ဘာလဲတဲ့ပရမကိုရှုပရမအယုံပြုဒါကြောင့်မလို့ဘုရားကဟောတာခန္ဓာ၅ပါးဟာဘာရှုသလဲခန္ဓာ၅ပါးလို့ဘုရားဟောရုပ်ပဲခန္ဓာဝေရณะခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာခန္ဓာ၄ပါးရုပ်တရားခန္ဓာ၅ပါးဘယ်ခန္ဓာတွေကိုရှုသလဲရုပ်ပဲခန္ဓာကိုရှုသလားဝေရณะခန္ဓာကိုရှုသလားသင်္ညေခန္ဓာကိုရှုသလားသင်္ခါရခန္ဓာကိုရှုလားဝိညာဏကိုရှုသလားနံခန္ဓာလေးပါဘယ်ခန္ဓာကိုရှုလဲယူပဲခန္ဓာရှုရှုဝေဒနာရှုခန္ဓာ၅ပါးတဘာဝကိုရှုလိုက်ရင်ဖြစ်ရင်ပရမပေါက်နံခန္ဓာလေးပါတဘာဝမှမရှုလို့ရှိရင်ပညာကြီးရှုနေလို့ကတော့မရပါဘူးဒါကြောင့်မလို့အပြောပရမအလုပညာအပြောပရမကတော့ပြောတာကတော့ပရမပဲအလုကြတော့ပညာကြီးဖြစ်နေတယ်ဘယ်လိုရှုနေသလဲတဲ့အပြောပရမအလုပညာကရှုလိုက်တဲ့ခြင်းကဝေဒနာတစ်ခုပေါ်လာ။နောက်ကြတော့မှစိတ်တွေတစ်ခါပြန်ခွဲ။အမှန်တရားအမှားတရားစိတ်တွေကိုနှစ်ဌာန။အဲဒီတော့ရှုလိုက်တဲ့အချိန်ခါမှာတချို့ဘုရားကဟောထားတယ်။သမထကတော့40ရှိ။သမထ40ရှိတော့ပေါက်တော်တစ်ခုပါပဲ တမထကကြိုက်ရလောက်ကြတာပဲအဲ့တော့ဘဲကတချို့ကတော့ငယ်တဲ့ယူတယ်တချို့ကတော့နှာသီးယူတယ်တချို့ကတော့ဘိုက်ယူတယ်တချို့ကတော့ခြေထောက်ကိုယူတယ်တမထကတော့ယူလိုက်တာအဲနောက်ကျတော့စိတ်ကလေးပြောင်းသွားဖို့အရေးကြီးမပြောင်းလို့ရှိရင်တော့မရဘူးတမထကအရေးကြီးဘာကြောင့်လဲတဲ့ပြဉ္ညာကြီးအဲ့တော့အပြောပရမအလုပ်ပြဉ္ညာကပြောတော့ပရမပဲရှင်းလိုက်တဲ့အချိန်ခါကျတော့ဓာတ်ကြီးလေးပါလက္ခဏာသဘာဝပေါ်လာတဲ့အချိန်ခါကျတော့ဘယ်လိုရှုလိုက်ကြလဲအပြောကတော့ပရမတ်ကိုပြောရှုကဓာတ်ကြီးလေးပါပေါ်လာတဲ့အချိန်ခါကျတော့ဘယ်လိုရှုလဲတဲ့ပထဝီအာဘောတေသောဝါရောတဲ့ဓာတ်ကြီးလေးပါရှိဒီဓာတ်ကြီးလေးပါကလည်းပဲတဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာတွေဖရဟောတာရုပ်ဝေဒနာတွေပဲတဲ့အဲ့တော့ဓာတ်ကြီးလေးပါဤဖောက်ပြန်နေရုပ်ဝေဒနာတွေကိုဘုရားကသေးသေးချာချာအထင်ရှားကြီးဟောပါလေရဲ့သားနဲ့အပြောကြတော့ပရမတ်ကိုပြောတယ်ရှုတာကြတော့ဘယ်လိုရှုလိုက်လဲဓာတ်ကြီးလေးပါဓာတ်ကြီးလေးပါပေါ်လာတော့ပေါ်တော့တင်းနာဓာတ်ကြီးပေါ်တော့တင်းနာကြီးကိုသိတယ်တင်းနာကြီးကိုရှုတယ်အဲ့ဒါပါလေတဲ့ပြောတော့တော့ပရမတ်သဘောပြောလိုက်တယ်ရှုတာကတော့ပြည့်ညက်ကြီးရှုဘာကြောင့်လဲအပြောပရမတ်အလုပ်ပြည့်ညက်ရှုတယ်ဆိုတော့ဘာလဲတဲ့တင်နာပေါ်တော့တင်းတယ်လို့ရှုတယ်တောင်းနာပေါ်လို့တောင်းတယ်လို့သိတယ်တောင်းတယ်လို့ရှုတယ်ထုံနာပေါ်တော့ထုံတယ်လို့သိတယ်ထုံတယ်လို့ရှုတယ်ကျင်နာပေါ်တော့ကျင်တယ်လို့သိတယ်ကျင်တယ်လို့ရှုတယ်အောင့်လာတာပေါ်တော့အောင့်တယ်လို့သိတယ်အောင့်တယ်လို့ရှုတယ်ကြိုက်လာတာပေါ်တော့ကြိုက်တယ်လို့သိတယ်ကြိုက်တယ်လို့ရှုတယ်ကြက်တာပေါ်တော့ကြက်တယ်လို့သိတယ်ကြက်တယ်လို့ရှုတယ်ချွေးတွေယူကြလာတာပေါ်တော့ချွေးတွေယူကြလာတာလို့သိတယ်ချွေးတွေယူကြလာတာလို့ရှူတယ်အဲ့တော့ထတာထလိုက်တော့ထတာပေါ်တော့ထတယ်လို့သိတယ်လှမ်းတာပေါ်တော့လှမ်းတယ်လို့သိတယ်လှမ်းတာကြီးကိုရှူတယ်ဖခင်ကတော့ယုံနာကိုရှူရမယ်တဲ့အကြောင်းနဲ့အကျိုးပဲတဲ့ဖခင်ကတော့ဒီလိုဟောတယ်အခုတော့အပြောပရမအလုပ်ပြညာဖြစ်နေလို့ဒါကြောင့်မလို့တရားဓမ္မတွေစိတ်တွေကိုသိဖို့ဒါကအပျောပရမအလုတ်ပညာရှုပုံလေဒါကြောင့်မလို့ဒီအပျောပရမအလုတ်ပညာကတော့တင်နာပေါ်တင်းတယ်လို့ရှုလိုက်ပြီဆိုလို့ချင်းတင်းတဲ့အာကြီးကိုဥပါဒခန္ဓာ၅ပါးဖြစ်ကုန်ပြီဘာကြောင့်လဲတဲ့အဲ့ဒါကဘာလာသန်းတည့်တဲ့ကလည်းတင်းတာလည်းသိခဲ့တယ်တောင်းတာလည်းသိခဲ့တယ်ထုံတာလည်းသိခဲ့တယ်အောင့်တာလည်းသိခဲ့တယ်ကြက်တာလည်းသိခဲ့တယ်ချွေးတွေယိုကြလာတာလည်းသိခဲ့တယ်ပူတာလည်းသိခဲ့တယ်အေးတာလည်းသိခဲ့တယ်လှုပ်တာလည်းသိခဲ့တယ်မောတာလည်းသိခဲ့တယ်ရားတာလည်းသိခဲ့တယ်ဒါတွေအတိတ်ကလာတဲ့သိအတိတ်ကလာတဲ့ကသိခဲ့တယ်အခုလည်းပြစ်စုံပန်ဒါပဲပြန်သိအဲ့လိုအတိတ်ကလာလဲတင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်အတိတ်ကလည်းသိခဲ့တယ်အခုလည်းပဲပြစ်စုံပန်ယုံနာကိုဖခင်ကရှုရမယ်ဆိုတော့အခုယုံနာမရှုဘဲနဲ့တင်းတယ်လို့ရှုတယ်တောင်းတယ်လို့ရှုတယ်ဘာထူးသေးလဲအတိတ်ကရှုနေပဲအတိတ်ကသိနေပဲဘယ်မှာလွတ်မလဲမလွတ်ပါဘူး။ဘာကြောင့်လဲတဲ့။အတိတ်ကလည်းပူတယ်၊အေးတယ်၊လှုပ်တယ်၊ရွတယ်၊ကြိုက်တယ်၊ပွားတယ်၊မြင်တယ်ဒီလိုအတိတ်ကလည်းမြင်ခဲ့တယ်။ဘာကြောင့်လဲ?ငါမြင်တယ်၊ငါကြည့်တယ်၊ငါကြားတာကွ၊ငါနားနာကွ၊ငါစားတာကွ၊ငါထိတာကွ၊ငါသိတာကွ၊ငါသွားတာကွ။တငါငါဆွဲလာခဲ့။ဆွဲလာခဲ့တဲ့အဆွဲ။အဲ့ဒီတော့အဆွဲတွေဟာဒီအဆွဲတွေကအတိတ်ကလည်းဆွဲလာခဲ့တယ်။အခုပြစ်စုံပန်တရားထိုင်လိုက်တဲ့အချိန်ခါကြာကြတော့လေဒီလိုပဲပြန်ပြီးအတိတ်စိတ်ပဲပြန်ပြီးသိမယ်ဆိုလို့ရှိရင်ဘာထူးသေးလဲတရားမထိုင်တာကောင်းသေးတယ်အပင်မခံပြီးတော့ပရိစ္ဆာသမုပ္ပါဖြစ်နေပြန်ပြီဥပါဒံဤခန္ဓာ၅ပါးဖြစ်ကုန်ပြန်ပြီဘာကြောင့်လဲတဲ့တင်းတဲ့အပေါ်မှာတင်းတယ်လို့သိလိုက်ရဲ့ဥပါဒံခန္ဓာ၅ပါးဖြစ်ကုန်ပြီအဲယာကစိတ်ကဲဒေါသစိတ်ကဲမောဟစိတ်ကဲအဲ့ဒီယာကခန္ဓာ၅ပါးဖြစ်တယ်ဒေါသခန္ဓာ၅ပါးဖြစ်တယ်မောဟဤခန္ဓာ၅ပါးဖြစ်ကုန်ပြီဒီစိတ်တွေဒီစိတ်တခဏလေးနဲ့ညာလိုက်တဲ့စိတ်တွေဟာမကြည့်တွေ့နိုင်ဘူးဒီမှာစိတ်တခဏလေးနဲ့ရုပ်ကလေးငါတော့နံကလေးသသိန်းလို့ဘုရားဟောထားတယ်ဒီစိတ်တွေဟာစိတ်တွေကိုသေးသေးချာချာသဘောပေါက်အောင်ကြည့်လိုက်လို့ရှိရုံရှိရင်ပြအနံကြောက်စရာကောင်းပါလေလို့ဘာကြောင့်လဲတဲ့ခန္ဓာ၅ပါးဖြစ်ပုံဒီပေါ်မှာအပျောပရမအလုအပျောပရမအလုပြညာရှုပုံလေးဟာဖြင့်ဦးဇင်းကဘာကြောင့်လဲတဲ့စိတ်တစသေးရုံကြီးမို့စိတ်တွေပြင်ပေးတာပါဗျာဒိဋ္ဌိပြုတ်အောင်လို့အဲ့တော့တရားဓမ္မများလဲအတိတ်ကာလတုန်းကရှုလာတဲ့သိလာတဲ့အသိတွေကဘယ်လိုသိလာသလဲတရားဓမ္မများမြင်တဲ့အမြင်တွေကြားလိုက်တဲ့အကြာတွေနာတဲ့အနာတွေစားတဲ့အစာတွေထိတဲ့အသိတွေငါမြင်တယ်လို့သိတယ်ငါကြားတယ်လို့သိတယ်
ငါနာနေလို့သိတယ်ငါစားတယ်လို့သိတယ်ငါထိတယ်လို့သိတယ်ငါသိတယ်လို့သိတယ်ငါလှမ်းတယ်ငါသွားတယ်ငါယူတယ်ငါပေါက်တယ်ဒါတွေသိလားအခုလည်းပဲတရားထိုင်လိုက်တဲ့အချိန်ကငါမြင်တယ်ငါသိတယ်ငါနာနေငါစားတယ်ငါထိတယ်ငါသိတယ်ငါအိတ်တယ်ငါထိုင်တယ်ငါသွားတယ်လို့ဒီလိုပဲသိသေးသိကြသေးသလားဒီလိုသိလို့ရှိရင်အတိတ်ကသိတဲ့အစီမျိုးဖြစ်နေပြီဘာကြောင့်လဲအတိတ်ကလည်းဒီလိုသိခဲ့ပြီအခုပြစ္ဆုတ်ပံကာလလည်းဒီလိုသိခဲ့ပြီသိနေပြန်ပြီဒီလိုသိနေလို့ရှိလို့ရှိရင်ပြန်တရားဓမ္မများဒိဋ္ဌိပြုတ်ပါမလားအတိတ်ကလည်းပဲသိခဲ့တယ်အခုပြစ္ဆုတ်ပံကာလလည်းတင်းနာပေါ်လို့တင်းတယ်လို့သိလိုက်တယ်တောင်းနာပေါ်လို့တောင်းတယ်လို့သိလိုက်တယ်ထုံနာပေါ်လို့ထုံတယ်လို့သိလိုက်တယ်ဓာတ်ကြီးလေးပါပေါ်လာတိုင်းပေါ်လာတိုင်းဒီအသိဆိုလို့ရှိရင်အခုပြစ္ဆုတ်ပံအတိတ်ကအသိမျိုးသိမဲ့ဆိုရင်အနာဂတ်ကြာပြန်တော့ဒီလိုပဲသိအောင်မယ်အတိတ်ကလည်းသိခဲ့တယ်အခုပြစ္ဆုတ်ပံလည်းတက်လည်းဒီလိုပဲသိအောင်မယ်ဘယ်ကနေပါ냐အတိတ်ကအသိကိုလည်းလွတ်ပါမှာအခုပြစ္ဆုတ်ပံစိတ်ကိုလည်းလွတ်ပါမှာအနာဂတ်စိတ်ကိုလည်းလွတ်ပါမှာအဲ့ဒီလိုကာလသုံးပါးကိုလွတ်မြောက်သွားပြီဆိုရင်ဝိမု ക്തി ဖြစ်သွားလိမ့်မယ်ဒီလိုမှကာလသုံးပါးမှာမလွတ်တဲ့ပုံကိုမှန်တယ်မြတော့အတိတ်လိုပဲပြန်ပြီးတော့အတိတ်ကလည်းတင်နာပေါ်တင်းတယ်လို့သိခဲ့တဲ့အခုပြစ္ဆုတ်ပံတရားထိုင်လိုက်တဲ့အချိန်ကတင်နာပေါ်သိပြန်ပြီတင်းတယ်လို့သိပြန်ပြီအတိတ်ကာလတုန်းကတောင်းနာပေါ်တောင်းတယ်လို့အခုပြစ္ဆုတ်ပံသိပြန်ပြီအတိတ်ကလည်းဒါပဲသိခဲ့တယ်အခုပြစ္ဆုတ်ပံလည်းဒါသိတယ်အနာဂတ်လည်းဒါပဲသိအောင်မယ်အဲ့ဒါပါလေတဲ့အပြောပရမအလုပ်ပြည့်ညက်ကြီးဖြစ်နေလို့အပြောကတော့ပရမပဲပရမတော့ဝါယောတပထဝီတအာဘောတတေဇောတဝါယောတဆိုတော့တွန်းတဲ့သဘောကန်းတဲ့သဘောအဲဒါတွေကိုသဘောပြောလိုက်တော့အပြောကတော့ပရမဖြစ်အလုပ်ကတော့ဘယ်လိုအလုပ်လဲအလုပ်ကြတော့ပညာကြီးရှုနေပြီဘယ်လိုရှုလဲတင်းတာပေါ်တော့တင်းတယ်လို့ရှုလိုက်တယ်တောင်းတာပေါ်တော့တောင်းတယ်လို့ရှုလိုက်တယ်ထုံတာပေါ်တော့ထုံတယ်လို့ရှုလိုက်တယ်ပူတာပေါ်တော့ပူတယ်လို့ရှုလိုက်တယ်အေးတာပေါ်တော့အေးတယ်လို့ရှုလိုက်တယ်ကြိုက်တာပေါ်တော့ကြိုက်တယ်လို့ရှုလိုက်တယ်ကြက်လာတာပေါ်တော့ကြက်တယ်လို့ရှုလိုက်တယ်ယူစည်းတာပေါ်တော့ယူစည်းတယ်လို့ရှုလိုက်တယ်မျက်စိနဲ့မြင်လာတာပေါ်တော့မြင်တာကြီးရှုလိုက်တယ်ကျအတန်တခုပေါ်လာတော့ကြာတာကြီးရှုလိုက်တယ်အနတ်တခုပေါ်လာတော့နှာခေါင်းနာနာကြီးကိုရှုလိုက်တယ်ရပါဤရုပ်ပေါ်လာတော့ရပါဤရုပ်ကိုအဲနာအကြောင်းကိုမရှုလိုက်ပါဘဲနဲ့အဲစားတာကြီးကိုရှုလိုက်တယ်အဲ့ဒါပါလေတဲ့အပြောကတော့ ਪਰ မအလုတ်ကတော့ပညာကြီးဖြစ်နေပြီအပြော ਪਰ မအလုတ်ပညာကြီးဖြစ်လို့ဘယ်တော့မှဒိဋ္ဌိမရှိဘူးအဲ့ဒါပါလေတဲ့အပြော ਪਰ မအလုတ်ပညာခေါ်တယ်အဲ့ဒီလိုဆိုရင်ဒိဋ္ဌိပြုတ်ပါသေးကနီးဆဲဆဲကြဒီအသိပဲရှုတော့ပါသေကနီးဆဲဆဲကြပြီဆိုရင်တင်နာကြီးပေါ်တော့တင်းတယ်တင်းတယ်ဆိုရင်ဝေရဏတနာကုနေပြီဝေရဏမှာဥပါဒံဖြစ်နေပြီဝေရဏမှာမခံစားခြင်းနဲ့ဒေါသစိတ်တွေဖြစ်ကုန်ပြီစိတ်တွေဖြစ်ကုန်ပြီအဲအပဲလောက်ပါဘယ်တော့မှမလုပ်ဘာကြောင့်လဲအပြောပရမအလုပညာဖြစ်နေအဲဒါအပြောပရမအလုကတော့ပညာဖြစ်နေဒါကြောင့်သေကနီးဆဲဆဲအခုလာရောက်တဲ့တရားဓမ္မတွေဓာတ်ကြီးလေးပါကတော့တဘာမှသတ်ပါလိမ့်မယ်ဒီဓာတ်ကြီးလေးပါဤသဘာဝတရားတွေကဖယားကဘာဟောတာလဲတဲ့ရုပ်ဤသဘောတဲ့နာဤသဘောတဲ့ခန္ဓာဤသဘောတဲ့အာယရဏဤသဘောတဲ့သစ္စာဤသဘောတဲ့ဖယားကဟောတာအဲ့တော့ဒီရုပ်နဲ့ဒီနာဘယ်ခန္ဓာကိုရှုသလဲရုပ်ပခန္ဓာကိုရှုသလားဝေရဏခန္ဓာကိုရှုသလားသင်ညက်ခန္ဓာကိုရှုသလားသင်္ခါရခန္ဓာကိုရှုလားဝိညာဏံကိုရှုသလားအဲ့တော့ရှုပုံလေခန္ဓာတစ်ပါးပါရှုလို့ရှင်ခန္ဓာတစ်ပါးတစ်ပါးကိုဆုံးသွားပြီဆိုရင်နိဗ္ဗာန်ဘောပါတယ်ဝေရณะခန္ဓာရှုရင်ဝေရณะဤလက္ခဏာသဘာဝပါမြင်ကြပေါက်သွားပြီဆိုလည်းနိဗ္ဗာန်ဘောမှာယူပက်ခန္ဓာရှုလိုက်ပြန်လို့သဘောပေါက်သွားပြီဒီလိုမှမရှုကြဘူးဆိုလို့ရှိရင်နာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးလို့ဘုရားဟောတယ်ခန္ဓာ၅ပါးတစ်ပါးပါမှမရှုဘူးလို့ဆိုရင်တင်နာကြီးရှုမယ်တောင်းနာကြီးရှုမယ်မြင်နာကြီးရှုမယ်ကြားနာကြီးရှုမယ်ဆိုရင်အဲကျင်းသေးပြီဘာကြောင့်လဲမြင်တဲ့အချိန်ကမှအဲခန္ဓာ၅ပါးယုံနံတရားပြတ်တော်မယ်ဆိုလို့ချင်းခန္ဓာ၅ပါးကိုလည်းမသိယုံနံတရားကိုလည်းမသိနာဤအာယုံရောက်ဖြစ်နေတဲ့ဥပါဒံခန္ဓာတွေကိုလည်းမသိသေကံကြီးဆဲဆဲကြပြီဆိုရင်အကြောင်းအားလျော်စွာတိုက်ခိုက်တော်မယ်ဂတိကလာတော့မယ်ငခုတုံးကမြင်တာကြီးရှုတယ်ကြားတာကြီးကိုရှုတယ်နာနာကြီးကိုရှုတယ်စားတာကြီးကိုရှုတယ်ထိတာကြီးကိုရှုတယ်သွားတာကြီးကိုရှုတယ်ပူရာကြီးကိုရှူတယ်၊ကြိုက်တာကြီးကိုရှူတယ်၊အောက်နာကြီးကိုရှူတယ်၊ကြက်တာကြီးကိုရှူတယ်။ဒါကြီးကိုရှူတာတော့ဒီကနေ့ဆဲဆဲကြတော့ခန္ဓာ၅ပါးယုံနာနှစ်ပါးပြတ်တော့မယ်ဆိုတော့နွားကြီးပေါ်လာပြီ။နွားကြီးပေါ်လာတော့ဘယ်လိုလုပ်ရှု။နွားကြီးပေါ်ပြီ။နွားကြီးပေါ်လာတော့မြင်တယ်၊မြင်တယ်၊မြင်တယ်လို့များဒီလိုရှူကြမလား။ခွေးသားနေဝက်သားနေကြားလာပြီ။ kwe lan wè tan cha la bì so cha de mià sè ka di lo shu lai cha mla e di lo mià shu lai bì so yè jeng zè bì bà jeng zè zè la de a bè li bà lì bè tau bì do mò gu cho khan ya ro mè tan mà do bà jang lè de mè shì da yì shu lai bì bì nhà di ya yì shu lai shì de zà bà wà a chàng wù mà zà bù a chàng zà di ya a chù zà di ya a chàng wù zà mà a chù ya mà wù a gu do a chàng wù mà zà bù a chù yì shu ta a chù yì shu ta do do cha cha di a chù di ya yì ga di yù nè di na ha ဖြစ်နေတဲ့ယုံနာဟာအကျိုးတရားကြီးပြဒီအကျိုးတရားကြီးဟာဓမ္မသဘောတဲ့ဘုရားဟောတာဓမ္မသဘောသူသဘောနဲ့သူပြောတာအတိတ်ကအကြောင်းကြောင့်ပြစ်ဆုံးမှာအကျိုးတရားယုံနာခန္ဓာ၅ပါးဖြစ်နေတယ်ဒီခန္ဓာ၅ပါးဖြစ်နေတဲ့ဟာအကျိုးတရားတဲ့အကြောင်းကိုသားရနေမယ်တဲ့အကြောင်းကိုသားမှဒီခန္ဓာ၅ပါးရပ်သွားမယ်တဲ့ဘယ်အကြောင်းကိုသားရမလဲတဲ့နာအကြောင်းယုတ်ကအကျိုးယုတ်ကအကြောင်းနာကအကျိုးနာအက
ဟောအကြောင်းအကျိုးဖြစ်နေတဲ့ယုံနာနဲ့ဓမ္မသဘောတွေတဲ့အဲ့တော့ဓမ္မသဘောတွေဖြစ်နေပြီတဲ့တချို့ပြောလေပြောတာချင်းတယ်သူတို့လည်းမသိဘူးလားတဲ့ယုံနာစင်ညာတွေတော့သိကြပါရဲ့ဗျာဖះကတော့ဟောထားတယ်ယုံကိုပိုင်းခြားသိရမယ်တဲ့နာန်ကိုပိုင်းခြားသိရမယ်တဲ့ယုံနာကိုလည်းကွဲရမယ်တဲ့စိတ်တွေစိတ်တွေဘယ်လိုစိတ်တွေသိရမလဲတဲ့ယုံကိုပိုင်းခြားတဲ့စိတ်နာန်ကိုပိုင်းခြားတဲ့စိတ်ယုံနာနှစ်ပါးကွဲသွားတဲ့စိတ်ယုံနာနှစ်ပါးလွတ်သွားတဲ့စိတ်ယုံနာနှစ်ပါးပေါ်မှာဖြစ်နေတဲ့စိတ်ယုံနာနှစ်ပါးကိုလွတ်သွားတဲ့စိတ်အဲအတိတ်စိတ်ပစ္စုပန်စိတ်အနာဂတ်စိတ်အဲကာလသုံးပါးစိတ်လွတ်မြောက်သွားတဲ့စိတ်ဒီစိတ်တွေကိုသိရဒါကြောင့်လို့ဘုရားကဟောထားတာဥပဇင်းတို့ညံစင်းနေမသိပါဘူးဘာလဲဟောဥဒ္ဓဘယနာဘယ်ကညာဘယညာဆိုတာအဲ့ဒါကဘုရားအသိတည်ဗျကျုပ်တို့သိတာမဟုတ်ဘူးဘုရားကတော့သူကသိထားတာအတုလားအတုမရှိသဗ္ဗညုတရွှေညာတော်ရထားတယ်ဘုရားဥစဉ်တို့သိထားတဲ့စိတ်တွေကတော့ဘာသိထားလဲတဲ့ခန္ဓာမို့ဖျားလို့တော့မသိဘူးခန္ဓာမှာရှားထားတဲ့စိတ်တွေကတော့ဘယ်လိုသိထားလဲတဲ့ရုပ်ကိုပိုင်းခြားတဲ့သိတဲ့စိတ်ကလေးနာမ်ကိုပိုင်းခြားပြီးသိလိုက်တဲ့စိတ်ကလေးယုံနာနှစ်ပါးပေါ်ဖြစ်နေတဲ့စိတ်ကလေးယုံနာနှစ်ပါးကိုလွတ်သွားတဲ့စိတ်ကလေးအဲယုံနာနှစ်ပါးပေါ်ကလွတ်သွားပြီးတော့အဲဖြစ်နေတဲ့စိတ်လွတ်သွားတဲ့စိတ်ကလေးချိန်ကန်လိုက်တဲ့စိတ်ကလေးယုံနာနှစ်ပါးကိုအစွန်းနှစ်ပါးယုတ်အစွန်းနှာအစွန်းကာလာပေါင်းမှာလွတ်မြောက်သွားတဲ့ပင်ဆုံးကိုမြင်တဲ့စိတ်ကလေးအဲဒီလိုစိတ်တွေကိုသိရဓမ္မသာလေအပေတကားပြည်ပြီးနေပါတကားဝင်ကြဒီလိုမှမသိလို့ချင်းတချို့လည်းမသိဘူးလားတဲ့ဒုလည်းမသိတာပေါ့ဘယ်လိုသိလဲအဲယုံနာကိုမြင်တာယုံသိတာနာဒီလိုလည်းပြောလို့ပြောတာရှိယုံစစ်နံစစ်ဘုရားကမြင်ရမယ်လို့ပြောတယ်ယုံစစ်နံစစ်ကိုသိလို့ချင်းအပေလွတ်ပါတယ်ယုံစစ်နံစစ်မှမသိလို့ချင်းရင်စင်ညာယုံနာကတော့ဥပဇင်းတို့လည်းအတိတ်ကလာတော့မသိခဲ့ပါဘူးဘာကြောင့်လဲတဲ့သူများအမေမိပါတွေကဘယ်လိုပြောလဲတဲ့ဟိတဲ့မင်းလက္ခဏာ၃ပါးပရိစိတ်ပေါ့ကွာငငယ်တော့ဘယ်လိုသိခိုင်းလဲအနိစ္စဒုက္ခအနတ္တအမေတွေကသင်ဦးဇင်းကအဲ့ဒါအနိစ္စဒုက္ခအနတ္တအမေတွေကသင်ပြီးတော့ဒါပဲသင်နေတာဘယ်ဟုတ်မလဲသင်ညာကြီးအနိစ္စဒုက္ခအနတ္တမိဘတွေကသင်ပြီးလို့သိတာအခုလည်းပဲမသိဘူးလားတဲ့သိတယ်အနိစ္စဒုက္ခအနတ္တအခုသဘာဝဖျားသိတဲ့လက္ခဏာသဘာဝသာမြင်ညာဘောတရားလေးကိုသိလာတော့ကိုဟာတွေကမဟုတ်တာတွေဖြစ်အမေသင်ထားတဲ့စိတ်တွေကအမေသင်ထားတဲ့စိတ်ကဘာလဲအနိစ္စဒုက္ခအနတ္တဒါသိထားတယ်။ဩသင်ညာအနိစ္စသင်ညာဒုက္ခသင်ညာအနတ္တဒါပဲတိဒါပဲတိခန္ဓာကလက္ခဏာသဘာဝပါမြင်ညာသဘောတရားလက္ခဏာကိုသိရမယ်လို့ဘုရားဟောတယ်။ဘယ်လိုလက္ခဏာကိုသိရမှာလဲတဲ့။နာဤလက္ခဏာယုတ်ဤလက္ခဏာအတုဘဤလက္ခဏာဒီခန္ဓာကြီးကဘာလဲလက္ခဏာ၃ပါးပဲရှိ။အဲတချို့သိနေတာတော့အနိစ္စဒုက္ခအနတ္တဒီလက္ခဏာသိဥပဇင်းတို့သိထားတာကတော့ဖယားအလိုတော်ကြလက္ခဏာကိုသိထားတယ်ဘယ်လိုသိထားလဲဒီခန္ဓာကိုသုံးသပ်လိုက်တော့နာဤလက္ခဏာယုတ်ဤလက္ခဏာအတုဘဤလက္ခဏာအဲ့ဒီလက္ခဏာ၃ပါးကိုဖယားသဘောကျတဲ့လက္ခဏာကိုသိထားတယ်အဲ့ဒီလိုသဘောကျတဲ့လက္ခဏာကိုသိလိုက်တော့တဲ့နာဤလက္ခဏာသဘောတစ်ခုပေါက်သွားပြီဆိုလို့ချင်းနာမခန္ဓာပေါက်သွားလိမ့်မယ်အဲယုတ်ဤလက္ခဏာပေါက်သွားပြီဆိုရင်ဝေရณะခန္ဓာကိုတစ်ခုပေါက်သွားပြီဆိုရင်လည်းနိဗ္ဗာန်ရကြလိမ့်မယ်ယူပဲခန္ဓာတခုတည်းပေါက်သွားပြီဆိုရင်နိဗ္ဗာန်မျက်မှောက်ပြုတ်လိုက်လိမ့်မယ်။သင်ညက်ခန္ဓာပေါက်ပြီဆိုလို့ချင်းလည်းနိဗ္ဗာန်မျက်မှောက်ပြုတ်လိုက်မယ်။ချုပ်ပုံကလိုသေး။အဲ့တော့ခန္ဓာ၅ပါးကိုဖယားကဟောထားတယ်။ဟောထားတော့ဥစဉ်တို့သိထားတဲ့အသည့်ကဖယားအလိုတော်ကြလက္ခဏာကိုသိတာ။ဘယ်လိုသိတာခန္ဓာကိုရှာလိုက်တော့နာဤလက္ခဏာသဘာဝသာမြင်ညက်။ယုတ်ဤလက္ခဏာသဘာဝသာမြင်ညက်။အတုပါဤလက္ခဏာသာမြင်ညက်သဘာဝ အဲ့တချို့ပြောနေပြောတာရှိတယ်ဗျဘယ်လိုပြောတာဒီသဲဟူကဘယ်လိုပါလိမ့်မယ်သဲဟူကပြဉ္ညာကြည့်ပါကွာလို့မာပရမတ်ကိုလည်းမသိဘူးအဲ့လိုပြဉ္ညာကြည့်ပါဆိုတော့ဘုရားကတော့ဟောထားတယ်မြင်တာပရမကြားတာပရမအသင်ပရမမြင်တာလည်းအသင်ပရမကြားတာလည်းအတံပရမနာတာလည်းအနံပရမစားတာလည်းယတာပရမထိတာလည်းအတွေ့ပရမသိတာလည်းဓမ္မပရမမြင်တာလည်းတရားကြားတာလည်းတရားနာတာလည်းတရားစားတာလည်းတရားထိတာလည်းတရားသိတာလည်းတရားအကုန်တရားကြီးပဲအကုန်လုံးပရမကြီးပဲမရှိတာကြီးကိုသွားပြီးမြင်တော့ပြဉ္ညာကြီးထင်တယ်လို့မရှိတာကိုမြင်တာမရှိတာကိုသိတာပါလေပြဉ္ညာပြရှိတာကိုမြင်တာသိတာကပရမပြအဲ့တော့မြင်အမှန်ရုပ်စစ်နာမ်စစ်ကိုမြင်နေတာကပရမသဘောမရှိတဲ့သဘောကပြဉ္ညာမရှိဘူးဒီမှာပြဉ္ညာမရှိတာကိုပြဉ္ညာကြီးကိုထင်နေလို့ရှိတာကပါလေပရမပရမကိုမမြင်ကြလို့ပရမသဘောတရားကိုမပေါက်ကြလို့ပြဉ္ညာကြီးကိုထင်တာကိုဒါကြောင့်မလို့ပြဉ္ညာပရမတဲ့ကွဲဖို့အရေးကြီးပါတယ်လို့လောကမှာဒီမှာရှိနေတာကလောကသုံးပါးဘုံသုံးပါးမှာရှိနေတာကပရမတ်သစ္စာသာရှိတယ်။အဲသမုဒိသစ္စာဆိုတာဥပါဒံတရားဥပါဒံတရားဆိုတာဘာလဲတဲ့သမုဒိသစ္စာမရှိတဲ့တရားမရှိတဲ့တရားကိုအရှိချင်နေတာဥပါဒံတရားပြဉ္ညာတရားခေါ်တယ်အဲ့ဒါမရှိတာကြီးကိုအရှိတည်းချင်းပြီးတော့နေတာအဲ့ဒါဥပါဒံအဲ့ဒီဥပါဒံတရားပြဉ္ညာတရားပြဉ္ညာတရားကိုသိတာလို့ဒါကြောင့်မရှိဘူးလို့ပြောတာပြဉ္ညာကဘာလဲဒီမှာမရှိဘူးနိဗ္ဗာန်မှာရှိပြဉ္ညာဆိုတာဘာလဲတဲ့မရှိတာဒီမှာမရှိဘူးဒီကနေပြီးတော့နိဗ္ဗာန်မှာနိဗ္ဗာန်ဟာပြဉ္ညာပဲလို့ဒီလိုပြောလဲနိဗ္ဗာန်ပြဉ္ညာပဲရှိဒီကနေ့ပြောရအောင်အဲ့ဒီတော့ပရမတ်တရားတွေကိုမြင်ပါလေရသားနဲ့သင်ကူကကွာပြဉ္ညာကြည့်ပါလို့ဆိုတော့သဘောတွေမြင်နေတယ်တဲ့စိတ်အမြင်သဘောအမြင်မနောအမြင်ဒီအမြင်တွေဟာဒါပရမတ်တွေပေါ့အဲ့ဒီတော့လက္ခဏာသဘာဝဟာဖြင့်ဘယ်လိုမြင်ထားလဲတဲ့ခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ခါဒါကြောင့်မလို့ခုနတုန်းကဟောထားတဲ့အပြောပရမတ်အလုတ်ပြဉ္ညာအပြောပရအပြောကတော့ပရမတ်ပဲအလုတ်ကပြဉ္ညာဖြစ်အဲ့တော့အပြောပြဉ္ညာအလုတ်ပရမဟောနှစ်ဌာနရှိတယ်အပြောကတော့ပြဉ္ညာပဲပြောရတယ်အလုတ်ကတော့ပရမပဲဘာကြောင့်လဲတဲ့ဘုရားကဟောထားတယ်ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာယုံနာနှစ်ပါးကိုကွဲတဲ့ညာဒီဟာတွေဘုရားကတော့ဟောတာအဲ့တော့ခန္ဓာရှားရင်သိပါတယ်အဲ့ဒီတော့ခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ခါမှာဓာတ်ကြီးလေးပါးဤဖောက်ပြန်လာတဲ့အချိန်ခါမှာအပြောကတော့ပရမပဲဗျပြောရတာဘာရှုလဲတဲ့ဝရဏခန္ဓာကိုရှုတယ်ဝရณะခန္ဓာကိုရှုတာဝရณะခန္ဓာကိုရှုလိုက်တယ်ဆိုတော့ဘာကိုရှုတယ်လဲနာမ်ကိုရှုတာနာမ်ကိုရှုတာဝေဒနာနာတာကြီးကိုရှုတာမဟုတ်ဘူးဝရณะခန္ဓာဆိုတာနာမ်ကိုဘုရားဟောတာနာမ်ကိုရှုတာအပြောကတော့ပြဉ္ညာပဲအလုတ်ကပရမဘယ်လိုအပြောပြဉ္ညာလဲတဲ့ဝေဒနာပြောရင်ပြဉ္ညာကြီးခန္ဓာမှာရှုလိုက်တော့ဝေဒနာသည်နာမ်ကိုရှုတယ်အဲ့ဒါဘာလဲတဲ့အပြောပြဉ္ညာအလုတ်ပရမအဲ့တော့ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာကိုတကားတကားမပြရှုပ်ပုံရှုံနည်းလေးတွေအပြောကတော့ပြညာပါပဲလို့အလုတ်ကပရမတ်သဘောကိုပေါက်အောင်ရှုပ်ထားလို့ပရမတ်ပေါက်ပါတယ်လို့ဒါကြောင့်မလို့ပရမတ်ပေါက်သွားလို့ရှင့်ညံ့မို့မလို့ပါဘူးလို့တကားတကားမပြအဲ့တော့အပြောကတော့ပြညာပါပဲလို့ဟိဘာရှုဝေဒနာရှုဘာကိုဝေဒနာရှုလဲဝေဒနာခန္ဓာကိုရှုဝေဒနာခန္ဓာဆိုတာဘုရားကနာနဲ့ဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာမ်ခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုံနာ၂ပါးဒီလိုဘုရားဟောတယ်အဲ့တော့ဝေဒနာရှုဝေဒနာရှုဆိုတော့ဝေဒနဲ့ခန္ဓာကိုရှုတာဗျဝေဒနဲ့ခန္ဓာကိုရှုတော့ခန္ဓာရဲ့လို့သာပြဉ္ညာလို့ပြောတာဘာကိုရှုလဲနာမ်ကိုရှုနာမ်ကိုရှုမှအကြောင်းသတ်လိုက်မှအကျိုးရပါဘို့ဒီခန္ဓာဝေဒနဲ့ခန္ဓာကြီးရသွားပြီအကြောင်းမှမသတ်လို့ရှိရင်အကျိုးခန္ဓာဝေဒနဲ့ခန္ဓာကြီးရပါအောင်မလားဝေဒနာကနေတဏှာခုမှပေါ့အဲ့ဒီတော့အပြောကတော့ပြဉ္ညာပါပဲလေအလုတ်ကပရမသဘောကိုအခုတရားဓမ္မပြပြောပြတယ်အဲ့တော့ဖယားကတော့ဟောထားတယ်ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာဒီလိုပြောတယ်ရုပ်ကိုပိုင်းခြားပြီးနာမ်ကိုပိုင်းခြားပြီးဆိုတော့ဘယ်လိုသိရမှာတုံးလဲရှုပ်ပုံရှုပ်နဲ့စိတ်တခဏလေးရှုပ်ပုံနဲ့ဝိပဿနာရောပြီးဝိပဿနာညာရလာလို့ရှိလို့ရှိရင်ဖယားကရုပ်ကိုလည်းပိုင်းခြားသိရမယ်တဲ့နာမ်ကိုလည်းပိုင်းခြားသိရမယ်တဲ့ရုပ်နာမ်ကိုလည်းကွဲရမယ်အဲ့တော့ဦးဇင်းတို့လောက်လာတဲ့အလုတ်တွေဟာအပြောကတော့ပြဉ္ညာပါပဲလို့အလုတ်ကပရမတ်ဆိုတော့ရုပ်ကိုလည်းပိုင်းခြားသိတာနာမ်ကိုလည်းပိုင်းခြားသိတာခန္ဓာကိုလည်းခန္ဓာ၅ပါးကိုလည်းပိုင်းခြားသိတာခန္ဓာ၅ပါးကိုလည်းပိုင်းခြားသိတယ်ရုပ်ဘက်ခန္ဓာလည်းပိုင်းခြားသိတယ်ဝေဒနာခန္ဓာလည်းပိုင်းခြားသိတယ်အဲသင်္ညခန္ဓာကိုလည်းပိုင်းခြားသိတာသင်္ခါရပြုပြင်ပေးတဲ့သင်္ခါရခန္ဓာကိုလည်းပိုင်းခြားသိတယ်ဝိညာဏကိုလည်းပိုင်းခြားသိတယ်ဘာကြောင့်လဲတဲ့ခန္ဓာရှာလို့ဟောစောင့်ကြည့်တဲ့ရှာနေသိမှာမဟုတ်အဲ့တော့ခန္ဓာရှာတော့ပိုင်းခြားပြီးသိလာတယ်ဉာဏ်စိတ်ဒါကြောင့်မလို့ရုပ်ကိုပိုင်းခြားတဲ့စိတ်ကပဲလို့လဲစိတ်တစ်ခဏလေးနဲ့စိတ်ကလေးတွေပြိုက်ကြမြန်တဲ့စိတ်ကအဲ့တော့ကိုယ်စိတ်ကလေးကိုကိုယ်စစ်ထားရတော့စိတ်ပဲအကြောင်းကိုသတ်လိုက်တော့ပြောတော့ပြန်ဘာရှုလဲတဲ့ဝေဒနာခန္ဓာရှုဝေဒနာခန္ဓာရှုတော့အစ္ဆတသဏ္ဍာန်ကမဟာဘုဒ္ဓကြီးလေးပါပေါ်လာအပြောကတော့ပြညာအလုတ်ကပရမတ်ရှုပုံရှုနေတွေကိုဒ တရားဓမ္မများပြောပြတာဖောက်တယ်ချဒီမှာလည်းတရားယောဂီဒီများပါလိမ့်မယ်အဲမိစ္ဆာဒိဋ္ဌိပြုတ်ပုံတွေကိုနောက်ကြတော့မှစိတ်ကလေးတွေကိုရှင်းပြပါမယ်လို့အဲ့တော့ဘုရားကတော့စိတ်ပဲဟောတယ်စိတ်ပဲဟောပါမယ်လို့တရားဓမ္မများအဲ့တော့ဦးရဇင်းတို့ရှုလာတယ်ကနဦးကစိတ်ကလေးကတော့အာနာပါနသတိပဲယူလိုက်အာနာပါနသတိပဲတဲ့ထွက်တယ်ဝင်တယ်လို့ဒီလိုသိတာမဟုတ်ထွက်တယ်ဝင်တယ်လို့ဒီလိုသိနေလို့ရှိရင်တော့ယောတနာပရမတ်ဖြစ်အာယုံပြုတ်ဘယ်လိုအာယုံပြုတ်လဲအစ္ဆတသဏ္ဍာန်ကတွန်းလိုက်တဲ့ဝါယုံတွန်းတဲ့သဘောလေးသိလိုက်တယ်တွန်းတဲ့သဘောလေးပြတ်တဲ့သဘောလေးသိလိုက်တယ်စိတ်ကလေးကိုတွန်းတာလေးဘယ်လိုဟာသိတယ်နာငါသိလိုက်ပါလားတွန်းတယ်လို့သိလိုက်တယ်တွန်းတာလေးပြတ်သွားသိမှုသဘောလေးကလည်းမရှိတော့ပါလားဗဟိတကကံတဲ့သဘောလေးကိုသိလိုက်တယ်သိလိုက်တဲ့သဘောလေးတွန်းတာလေးပြတ်သွားရောတွန်းတယ်လို့သိမှုလေးကလည်းမရှိတော့ပါလားအော်နာယုံနှစ်ပါးတထတိဖြစ်ပြီးတထတိပြတ်တဲ့သဘောတရားသဘောလေးကိုရှုတော်တဲ့သဘောလေးသိတဲ့သဘောလေးနာယုံနှပါတထတိဖြစ်ပြီးတထတိပြတ်တဲ့သဘောတရားပါလားဒါပဲရှုအဲ့ဒါကဖြစ်တာနဲ့ပြတ်တာနဲ့ပြတ်တာနဲ့ပြတ်တာနဲ့သဘောတရားလက္ခဏာသဘာဝကိုရှုရင်အဲ့ဒီကရှုရင်အောက်ကကြာကြာထိုင်မှများလာတော့အဲရုပ်ရုပ်ချင်းထိလိုက်တော့အောက်ကအမာယုံနဲ့ခန္ဓာကယုံနဲ့ပထဝီပထဝီချင်းထိလိုက်ကပထဝီယုံနဲ့အမာယုံနဲ့ကိုယ်နဲ့ထိလိုက်တဲ့အချိန်ခါကြာကြာထိပါများလာတော့ဖပါဝေဒနာဖြစ်လာတယ်ဘယ်လိုဖြစ်လာတယ်ပထဝီဥဆောင်ခြင်းလဲဆောင်လာတယ်တေဇောဥဆောင်လဲဆောင်တယ်အာဘောဥဆောင်ခြင်းလဲဆောင်တယ်ဝါယောဥဆောင်ခြင်းလဲဆောင်တယ်ဓာတ်ကြီးလေးပါဥဆောင်တယ်ဓာတ်ကြီးလေးပါဥဆောင်လာတော့တင်းနာပေါ်လာတယ်နာကတော့ပွားပြီးပါသိလိုက်တယ်တင်းတယ်လို့ပွားသိတင်းတယ်လို့သိလိုက်တဲ့စိတ်ကိုမဖြစ်အောင်တခါတည်းကဘာလာသန်းတည့်တဲ့ကတင်းနာကြီးသိတဲ့စိတ်ကိုဖြတ်ပြဲဘယ်လိုလဲဩဝေဒနာခန္ဓာရှုဩကနဦးစိတ်ကလေးကဘာရှုလိုက်လဲဝေဒနာခန္ဓာဩဖောက်ပြန်ရဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားဒီလိုရှုရဖောက်ပြန်တဲ့ရုပ်ဝေဒနာပဲလို့ဒီလိုရှုရဝေဒနာဝေဒနာခန္ဓာကိုရှုတာနာရှုရဘယ်လိုရှုရဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုရှုရဒါရှုပုံနေတော့ဖောက်ပြန်တယ်လို့သိလိုက်တဲ့စိတ်ကလေးကရုပ်ကိုသိလိုက်တာနောက်စိတ်ကလေးကသိလိုက်တာကဝေဒနာကိုသိလိုက်တာနာကိုသိလိုက်အဲ့ဒါဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိလိုက်တဲ့စိတ်ဟာဖောက်ပြန်တဲ့စိတ်ကလေးကလည်းဟုတ်ရုပ်ကိုသိလိုက်တဲ့စိတ်နောက်စိတ်ကလေးကဝေဒနာကိုသိလိုက်တဲ့ဥစ္စာနာမ်ကိုသိလိုက်တဲ့စိတ်။အော်ဖောက်ပြန်တဲ့သဘောတရားဖောက်ပြန်တဲ့စိတ်ကလေးသိလိုက်တာယုတ်နဲ့ယုတ်ခန္ဓာ၅ပါးပါလား။နောက်စိတ်ကလေးကနာမ်ကိုသိလိုက်တာနာမ်ခန္ဓာ၅ပါးပါလား။အော်ခန္ဓာ၅ပါးတစ်စိတ်တစ်ခန္ဓာလေးနဲ့ခန္ဓာ၅ပါးဖြစ်နေတယ်။ညာလားကြည်လား။ယုတ်ကိုပိုင်းခြားတဲ့ခန္ဓာ၅ပါးလည်းသိ။နာမ်ကိုပိုင်းခြားတဲ့ခန္ဓာ၅ပါးလည်းသိ။အဲ့ဒီလိုယုတ်ကိုလည်းခန္ဓာ၅ပါးဖြစ်ပုံနာမ်ကိုလည်းခန္ဓာ၅ပါးဖြစ်ပုံအဲ့ဒီနာမ်ခန္ဓာ၅ပါးယုတ်ခန္ဓာ၅ပါးဒီမှာတွဲဖြစ်ပြီ။အော်ဖောက်ပြန်တဲ့စိတ်ကလေးကိုဖောက်ပြန်တဲ့သဘောတရားလေးကိုသိလိုက်တဲ့စိတ်ကရုပ်ခန္ဓာ၅ပါးပါလားဝေဒနာကိုသိလိုက်တဲ့စိတ်ကလေးကနာမ်ခန္ဓာ၅ပါးပါလားအော်ရုပ်ခန္ဓာ၅ပါးနာမ်ခန္ဓာ၅ပါးရုပ်ခန္ဓာ၅ပါးကလည်းသတ်သနာမ်ခန္ဓာ၅ပါးကလည်းသတ်သပါလားလို့ဒီလိုသိရတာဗျာကိုယ်ခန္ဓာကိုရှုလို့ကိုယ်သိတာအဲသိညာသိတာမဟုတ်ဘူးအဲမှတ်ထားလို့သိတယ်အသိမျိုးမဟုတ်ဘူးဝိပဿနာညာဝိပဿနာသိနေသိတာဝိပဿနာဘာဝနာမရညာနဲ့သိတဲ့စိတ်ကြီး။ဘာကြောင့်လဲတဲ့ကိုယ်စိတ်ကလေးကိုကိုယ်စစ်တော့အဲတတိလေးအမြဲတမ်းကပ်ပြီးတခြားလိုက်တော့ဝေဒနာခန္ဓာကိုရှုလိုက်တာ။ဝေဒနာခန္ဓာရှုတော့ရုပ်ကိုပိုင်းခြားတဲ့စိတ်လည်းသိ။နာမ်ကိုပိုင်းခြားပြီးခန္ဓာ၅ပါးဖြစ်တဲ့စိတ်ကိုလည်းသိ။အဲဒီလိုသိတော့တချို့ပြောလို့ပြောတာတဲ့အဲရုပ်ကိုပိုင်းခြားသိလိုက်တာယူပပရိစ္ဆေဒညာနဲ့နာမ်ကိုပိုင်းခြားတာနာမပရိစ္ဆေဒညာနဲ့အဲလိုခေါ်လည်းမခေါ်တတ်ပါဘူး။အဲ့တော့ဟောပြောလိုက်တဲ့ဥစ္စာကဘုရားသိတယ်။ဥစဉ်သိတာမဟုတ်ဘူး။ဥပ္ပဒေသိတာကတော့ဩဖောက်ပြန်ခြင်းလက္ခဏာကိုသိလိုက်တာကရုပ်ကိုသိလိုက်တဲ့စိတ်ဝေဒနာသိလိုက်တဲ့စိတ်ကလေးကနာမ်ကိုသိလိုက်တဲ့စိတ်ပါလားဩရုပ်ကိုပိုင်းခြားနာမ်ကိုပိုင်းခြားဩရုပ်ကိုပိုင်းခြားပြီးခဏလေးဖြစ်ပြီးခဏလေးပြတ်ဩရုပ်ကိုပိုင်းခြားပြီးသိလိုက်တဲ့စိတ်ကဲနာမ်ကိုပိုင်းခြားသိလိုက်တဲ့စိတ်ကဲဩဒီမှာယုံနာနပါကိုတစ်ခါကွဲတော့အဲ့ဒီလိုယုံနာနပါကိုပိုင်ပိုင်နိုင်နိုင်ကြီးခန္ဓာကိုဓာတ်ကြီးလေးပါဘောကဒီလိုသေးသေးချာချာပိုင်ပိုင်နိုင်နိုင်ကြီးသိလိုက်ပြီးယုံနာနပါကိုပိုင်ချပြီးသိလိုက်ပြီးဆိုလို့ချင်းအပယ်လွတ်ပါတယ်သုလဘောတာမှတထိုင်နေနဲ့ရဘာကြောင့်လဲယုံနာနပါပိုင်ချပြီးသိလိုက်ပြီလေအဲ့ဒီတော့ယုံနာနပါပိုင်ချပြီးသိလိုက်တဲ့စိတ်ဟာဒါကလွတ်သေးသလားတဲ့မလွတ်သေးဘူးရုပ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်တယ်နာမ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်တယ်ယုံနာနပါတွဲသေးဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိတာရှေ့လက်ဦးစိတ်ကလေးကရှုလိုက်တဲ့စိတ်ကလေးကဖောက်ပြန်တဲ့ရုပ်နောက်စိတ်ကလေးကဝေဒနာအဲနာမ်နဲ့ရုပ်နဲ့တွဲသိရတယ်ရုပ်ခန္ဓာနာမ်ခန္ဓာဒီလိုသွားသိရဒီလိုသိရတော့ရုပ်နာမ်နှစ်ပါးတွဲဖြစ်တွဲဖြစ်ရတော့ဒီရုပ်နာမ်နှစ်ပါးကိုချီကန်လိုက်ဒီရုပ်နာမ်ပါးလွှတ်လိုက်တော့ရှုလိုက်ဘယ်လိုရှုလိုက်ကြတဲ့အเจ้าကိုသတ်ပြတော့ဘယ်လိုကြောက်ပြလဲအော်ဒီမှာငါဒီစိတ်တွေဖြစ်နေပါလား ဒီစိတ်ကဒီလိုဖြစ်နေလို့ချင်းရုပ်ခန္ဓာနာမ်ခန္ဓာကဖြစ်နေအောင်ဖြစ်နေတော့ဘယ်လိုရှိမလဲ။ဩဖောက်ပြန်ခြင်းရုပ်ဝေဒနာပါလားဝေဒနာဒီနာမလားလို့ဆိုပြီးတော့ဟောရုပ်နာနှစ်ပါးတကလွတ်လိုက်ပြီးတော့နာမ်စိတ်ကိုပြောင်းပလိုက်ဝေဒနာခန္ဓာလွတ်သွားပြီနာမ်စိတ်ကိုပြောင်းဝေဒနာဒီနာမလားဆိုနာမ်ကိုပြောင်းတယ်နာမ်ကနေပြီးတော့တကဒီနာမခန္ဓာငါးပါးဖြစ်နာမ်စိတ်ဖြစ်နာမ်စိတ်ကခုနရုပ်နာနှစ်ပါးချွတ်လိုက်တဲ့စိတ်ကလေးကလွတ်ထွက်သွားလွတ်ထွက်သွားပြီးတော့ဒီနာမ်စိတ်ဖြစ်နေဟောကာလကာလသုံးပါးဖြစ်နေဘာလဲရုပ်ကိုသိလိုက်တဲ့စိတ်နံသိလိုက်တဲ့စိတ်အခုနံတပါးတဲ့ခန္ဓာနံခန္ဓာငါးပါးဖြစ်နေတဲ့စိတ်အတိတ်စိတ်ကပြစ္ဆုတ်ပန်စိတ်ကအနာဂတ်စိတ်ကဟောကာလသုံးပါးတည်းမှာဖြစ်ရုပ်ဝေဒနာဖောက်ပြန်တဲ့စိတ်ကိုလည်းလွတ်သွားပြီအခုဖောက်ပြန်တဲ့ရုပ်ဝေဒနာစိတ်ကနေပြီးဝေဒနာဒီနံပါလားဆိုနံစိတ်ကိုပြောင်းလိုက်ပြီနံစိတ်ပြောင်းလိုက်တော့နံစိတ်ဖြစ်နေပြန်ပြီခန္ဓာငါးပါးဖြစ်နေပြန်ပြီခန္ဓာငါးပါးဖြစ်နေတော့ဒီခန္ဓာငါးပါးလွတ်သွားအောင်ဘယ်လိုရှုလိုက်မလဲဩနာဣသဘောတရားဘာလောက်တတ်တယ်သူသဘောကဘာလောက်တတ်တယ်နာဣလက္ခဏာသဘာဝကဩခန္ဓာပြည့်ပြည့်တဲ့သဘောတရားပါလားလို့ဆိုတော့ခန္ဓာငါးပါးဩဖောက်ပြန်တဲ့သဘောလဲခန္ဓာငါးပါးလွတ်သွားတယ်အဲဝေဒနာပေါ်မှာလဲခန္ဓာငါးပါးလွတ်သွားတယ်နာစိတ်ကိုလဲခန္ဓာငါးပါးလွတ်သွားတယ်ဘယ်လွတ်သွားလဲတဲ့ခန္ဓာပြည့်ပြည့်တဲ့သဘောလေးဆိုတော့ဝိမုတ်တိဖြစ်သွားကာလသုံးပါးလွတ်သွားအဲ့ဒီလိုစိတ်ဖြစ်မှဓမ္မအဘယ်တကားဖြစ်ကြအဲ့ဒါပါလဲတဲ့ရုပ်ခန္ဓာငါးပါးရဲ့နာဝေဒနာခန္ဓာဝေဒနာခန္ဓာရဲ့သင်ရခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဝိညာဉ်ရဲ့ခန္ဓာရဲ့နာမ်ခန္ဓာရဲ့တခါတည်းလို့ဘာကြောင့်လဲတဲ့ကျွလိုက်တဲ့အချိန်ခါမှာရုပ်ကိုပိုင်းခြားတဲ့စိတ်လည်းသိနာမ်ကိုပိုင်းခြားတဲ့စိတ်လည်းသိတယ်နာမ်တပါးတဲ့နာမ်ခန္ဓာဖြစ်နေတာလည်းသိနဲဒီမှာစေတသိက်တွေကလည်းဖြစ်နေကြတာဘယ်လိုဖြစ်နေလိုက်တဲ့စိတ်တွေအပြောင်းအလဲဖြစ်နေတယ်ရုပ်ကိုသိလိုက်တဲ့စိတ်ရုပ်ပါလားလို့သိညာပေးနာမ်ပါလားလို့ဝေဒနာသည်နာမ်ပါလားလို့သိညာပေးနာမ်တစ်ခုတည်းဖြစ်နေပါလားရုပ်နာနှစ်ပါးတော့လွတ်သွားပြီနာမ်သိဖြစ်နေပြန်ပြီဆိုတော့သိညာပေးဒီသင်ညာကိုလွတ်သွားအောင်ပဲလို့ရှုမလဲတဲ့
ဝေဒနာဒီနာနာဣလက္ခဏာသဘာဝဘာလို့တတ်တယ်သူသဘောကခါသွားပြီးပြတ်ပါလားဆိုတော့ဣစ္ဆတသဏ္ဍာန်ကဘာဘုဒ္ဓတိလေးပါပေါ်ပါလေခန္ဓာငါးပါးပါလားဒါပါတော့လေတဲ့ခန္ဓာငါးပါးဝေဒနာခန္ဓာကိုရှုလိုက်လို့ကာလသုံးပါးလွတ်မြောက်သွားဘာကြောင့်လဲတဲ့ဒီမှာခန္ဓာငါးပါးဒီဝေဒနာခန္ဓာကိုသိဘယ်လိုသိလိုက်ဩမြင်နာယူပဲ့ခန္ဓာခံစားနေတာကဝေဒနာခန္ဓာအမှတ်တင်ညာပေးနေတာကသင်ညက်ခန္ဓာဘယ်လိုအမှတ်တင်ညာပေးသိနေတင်းနေတင်းနေတင်းနေပေးနေတာသင်ညက်ခန္ဓာတင်နာကြီးမခံစားခြင်းနဲ့ဒေါသတွေဒေါသစိတ်တွေအဲကန့်ညိတဲ့စိတ်တွေຢာကစိတ်တွေဒေါသစိတ်တွေမောဟစိတ်တွေဖြစ်နေတာကသင်္ခါရခန္ဓာဝိညာဏလေးကတော့သိပြတိပြတိပြတိပြတ်နေတဲ့ခန္ဓာပါလားဩခန္ဓာငါးပါးယုံနာတရားဖြစ်ပြီးပြည့်တဲ့သဘောတရားဒီအကြောင်းကြောင့်ဒီအကျိုးဖြစ်နေပါလားအော်ခန္ဓာငါးပါးကလည်းအကြောင်းအကျော်ဓာတ်ဤသဘောကလည်းအကြောင်းအကျော်ဘယ်အကြောင်းကြောင့်ဘယ်အကျိုးလဲသိပြီဒီပုံဝိပဿနာညာဝိပဿနာစိတ်ရပါဖြစ်ကောင်းတဲ့တရားတွေစောင့်ကြည့်တဲ့ဘာလို့ကတော့သိမလားဘယ်တော့မသိဝိပါဒိသိဖို့ကခန္ဓာကိုရှုမှအဲ့တော့ခန္ဓာငါးပါးဖြစ်ဖို့ခန္ဓာငါးပါးပြည့်သွားဖို့အဲ့တော့ခန္ဓာ၅ပါးလွတ်သွားလို့ရုပ်ကိုသိလိုက်ရင်ရုပ်ခန္ဓာ၅ပါးဖြစ်ဝေဒနာကိုသိလိုက်ရင်ဝေဒနာခန္ဓာ၅ပါးဖြစ်ဝေဒနာခန္ဓာ၅ပါးဖြစ်ပြန်တော့ရောတဲ့ဝေဒနာတင်ညာသင်္ခါရဝိညာဏလက်ခန္ဓာလေးပါတွေ့သွားတာအဲရုပ်လည်းမပါဘူးလားတဲ့ဟောခန္ဓာ၅ပါးတခါတည်းဖြစ်ပြီးတခါတည်းပြတ်သွားတာဒီခန္ဓာကဘောကနာမောကြည့်လိုက်ပြန်တော့ခန္ဓာ၅ပါးပဲရုပ်ပေါ်မှာလည်းနာမ်ခန္ဓာ၅ပါးရုပ်ခန္ဓာ၅ပါးခန္ဓာငါးပါးပဲအဲ့တော့ဒီခန္ဓာငါးပါးဟာဘုရားကသင်္ချဟောထားတာဝဲအောင်ကြည့်မြင်အောင်ကြည့်လွတ်အောင်ကြည့်ခန္ဓာငါးပါးပဲဒီခန္ဓာငါးပါးဟာဘုရားကသင်္ချဟောထားတာဝဲအောင်ကြည့်မြင်အောင်ကြည့်လွတ်အောင်ကြည့်ခန္ဓာငါးပါးဘယ်လိုလွတ်အောင်ကြည့်မလဲသမာဝတရားသဘောတရားလက္ခဏာမြင်လို့ရှိရင်ဘုရားကလက္ခဏာရေးသုံးပါလက္ခဏာရေးသုံးပါကအလကားထားဖြစ်ခဲ့တဲ့တရားမျိုးဟုတ်ဉာဏ်ဤလက္ခဏာတဲ့ယုတ်ဤလက္ခဏာတဲ့အတုဝဤလက္ခဏာတဲ့နောက်ပြီးတော့ပြဉ္ညာကလည်းငါးချက်ထားဖြစ်ခဲ့နာမပြဉ္ညာတဲ့သံဌာနပြဉ္ညာတဲ့ဂဏပြဉ္ညာတဲ့သဘာဝပြဉ္ညာတဲ့သမုဟပြဉ္ညာဟောပြဉ္ညာငါးချက်ရှိဒီပြဉ္ညာငါးချက်ပေါ်ပါလေနာမပြဉ္ညာပေါ်ပါလေခန္ဓာငါးပါးဖြစ်ဗန္ဓာတပြည့်ညတ်ပေါ်ပါလေခန္ဓာ၅ပါးဖြစ်ခန္ဓာပြည့်ညတ်ပေါ်လေခန္ဓာ၅ပါးဖြစ် သဘာဝပညာပေါ်တဲ့ခန္ဓာ၅ပါးဖြစ်အဲ့ဒီသဘာဝပညာခန္ဓာ၅ပါးကတခါတည်းကိုလွတ်မြောက်သွားပြန်တော့လည်းကွာဘာကျူကြည့်ရုပ်ပေါ်မှာလွတ်သွားခန္ဓာ၅ပါးနောက်ကြမှာနောက်ညကြည့်တဲ့ဆိုအဲသုံးပွဲကြည့်တယ်နောက်ကြမှာသေသေးချာချာဟောတယ်ဒါတည်းကအခုကကြားတယ်အဲတရားဓမ္မများအခုဟာကတော့အသိသတိတွေတခါတည်းတရားဓမ္မများဟာဖြင့်မိစ္ဆာဒိဋ္ဌိပြုတ်ပေါ်မှာခန္ဓာ၅ပါးဖြစ်ပေါ်ယုံနာနှစ်ပါးကိုသိဖို့စိတ်တခဏလေးနဲ့ဖြစ်ဖို့အဲဒါစိတ်ကလေးတွေပြောင်းလဲပြီးတော့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့ကာလဝိမုတ်တိဖြစ်ဖို့စိတ်တွေကိုပြောတာအဲဒါဓမ္မသောတာပန်ဒီပါပေါ့ဒီလိုမှမဟုတ်ဘဲနဲ့သောတာပန်ဒီပါကနာလာကြီးသိနေလို့ကတော့ဘယ်တော့သောတာပန်ဒီပါတိတိလည်းမပြောဘူးလေးမဲ့ချောက်ပြီးတော့ဘိုးကြောက်ခိုင်းရမယ်လားမဘာကြောင့်လဲဝေဒနာဒေါသဖြစ်နေပြီလေနာလာကြီးသိနေပြီလေအတိတ်ကလည်းနာလာကြီးသိတယ်အခုလည်းပြစ်ဆုံးပါသိဘယ်တော့မှဒီမလွတ်တော့ဘူးကမလူသစိတ်သေးတယ်လို့လူတယောက်မဖြစ်တော့ဘူးဘာကြောင့်လဲတဲ့အတိတ်ကသိတယ်အသည့်မျိုးပဲသိအခုဝိပဿနာယောဂီပုဂ္ဂိုလ်ဒီဝိပဿနာညာဝိပဿနာသိအဲ့ဒီလိုသိရသိတော့မှဘာလဲတဲ့ယုတ်ကိုပိုင်ချာနာကိုပိုင်ချာယုတ်နာနှစ်ပါးကွဲသွားခန္ဓာငါးပါးကွဲသွားဘယ်လိုကွဲသွားတယ်ယုတ်နာနှစ်ပါးလည်းကွဲသွားဘယ်လိုကွဲနည်းကွဲပုံလဲတဲ့ဩယူပက်ခန္ဓာဖောက်ပြန်တဲ့လက္ခဏာသဘာဝသတ္တခန္ဓာမှုဝေဒနာခန္ဓာသတ္တသင်ညက်ခန္ဓာကသတ္တသင်္ခါရပြုတ်ပြပြီးຢာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်သွားတဲ့သင်္ခါရခန္ဓာကသတ္တဝိညာဏသိပြီးပြတ်သွားတဲ့ခါကလည်းသတ္တဩဝိညာဏသိပြီးပြတ်တယ်ဆိုလို့ချင်းသိပြီးပြတ်တယ်လို့ဒီလိုအပြတ်သဘောလေးကိုသိလိုက်လို့ချင်းလွတ်သိသလားမလွတ်သေးဘူးဝိညာဏသွားသိပြီးဝိညာဏမှာခန္ဓာ၅ပါးပြတ်စိတ်ကလေးစိတ်ကလေးအဲ့တော့ဒီခန္ဓာ၅ပါးလွတ်သွားပါဒီခန္ဓာ၅ပါးလွတ်ပေါ်ဘယ်လိုလွတ်မှလဲနံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးဩအကြောင်းနဲ့အကျိုးပါလားဒီမှာခန္ဓာ၅ပါးဖြစ်လာတဲ့သဘောတရားကဘာကြောင့်လဲဩဒီဓာတ်ကြီး၄ပါးဟာဒီယူပက်ခန္ဓာယုတ်တရားကြီးရှိဒီယူပက်ခန္ဓာယုတ်တရားကြီးရှိလို့ဝရဏခန္ဓာရှိဒီဝရဏခန္ဓာကြီးလို့သင်ညက်ခန္ဓာရှိသင်ညက်ခန္ဓာကသင်ညာပေးလို့သင်္ခါရကပြုပြင်ပေးသိဝိညာဏကလေးကတော့ခံစားပြီးပြောသူ့သဘောကိုဖောင်းနေကြတယ်အသိသိဟာဖြင့်သဘာဝတရားဒီဓမ္မသဘောဒီပဲတာကယူပဲခန္ဓာကြီးကလည်းဓမ္မသဘောဝေဒနာကလည်းဓမ္မသဘောသိညာကလည်းဓမ္မသဘောသင်္ခါရကလည်းဓမ္မသဘောဝိညာဏကလည်းဓမ္မသဘောအဲ့တော့ယူပဲခန္ဓာကိုသိရင်ခန္ဓာ၅ပါးဖြစ်နေကြပြီဝေရณะခန္ဓာကိုသွားသိလိုက်။အော်ဒါဝေရณะခန္ဓာရဲ့လို့သိလိုက်ရင်ခန္ဓာ၅ပါးဝေရณะခန္ဓာ၅ပါးဖြစ်နေပြန်ပြီ။သင်ညက်ခန္ဓာကိုသွားပြီဒါသင်ညက်ခန္ဓာရဲ့လို့ဒီလိုသိနေပြန်ရင်ခန္ဓာ၅ပါးဖြစ်နေပြန်ပြီ။ဝိညာဏောသိလို့ရှိရင်ပြခန္ဓာ၅ပါးဖြစ်နေပြန်ပြီ။မလွတ်သေးဘူး။ခန္ဓာ၅ပါးကွဲယုံနဲ့မလွတ်သေးဘူး။ခန္ဓာ၅ပါးဒီကွဲယုံပဲရှိ။လွတ်တလားမလွတ်သေးဘူးဝိမုတ်တိမရဘူး။ခန္ဓာ၅ပါးဖြစ်နေတော့ဒီ။ယူပခန္ဓာဖြစ်လိုက်ရင်ခန္ဓာ၅ပါးပဲ။ဝိရဏသိလိုက်ရင်ခန္ဓာ၅ပါးပဲ။တင်ညာသိလိုက်ရင်ခန္ဓာ၅ပါးပဲ။သင်္ခါရကိုသိလိုက်ရင်ခန္ဓာ၅ပါးပဲ။ဝိညာဏသိလိုက်ရင်ခန္ဓာ၅ပါးပဲ။ခန္ဓာ၅ပါးဒီဖြစ်နေတာမလို့စိတ်ခန္ဓာလေးနဲ့ဖြစ်လိုက်တဲ့ခန္ဓာ၅ပါးတွေကအသိစိတ်ပဲဆိုလို့ချင်းခန္ဓာ၅ပါးဆိုသိလိုက်မယ်ဆိုလို့ချင်းတကြလုံးဟောလို့ကိုယ်နိုင်မှာမဟုတ်တော့။အဲ့တော့ဒကာဒကာမများသဘောပေါက်အောင်လွယ်လွယ်ကူကူနဲ့သဘောပေါက်အောင်ဝိပဿနာရောက်ပြီပုံကိုယ်လေးလွယ်လွယ်ကူကူနဲ့ပြောပါမယ်ဗျာ။အဲ့တော့ဓာတ်ကြီးလေးပါပေါ်ကလည်းဓာတ်သဘောဒီအကြောင်းကျူးမြင်လား။ခန္ဓာ၅ပါးလည်းအကြောင်းကျူးမြင်လား။ဘယ်လိုအကြောင်းအကျိုးမြင်လဲလဲဓာတ်ဓာတိလေးပါပေါ့ဒါကြောင့်မို့ဘုရားဟောတာလေဒီခန္ဓာဟာဘာရှိလဲပေါ့ဓာတ်ကဲခန္ဓာရဲ့အာယတနာရဲ့အဲခန္ဓာရဲ့အာယတနာရဲ့သစ္စာရဲ့ဒါပဲဘာရှိသလဲတဲ့ယုံနာရဲ့တဲ့ယုံနာဤသဘောတဲ့ခန္ဓာဤသဘောတဲ့အာယတနာဤသဘောတဲ့ဓာတ်ဤသဘောတဲ့အဲ့တော့ဣစ္ဆဒသနာနာဓာတ်ဤသဘောကိုပေါက်လို့ခြင်းဓာတ်တဘာပေါက်လို့ခြင်းလည်းနေပါမောခန္ဓာသဘာပေါက်လို့ခြင်းလည်းနေပါမောအဲ့တော့ဘာခန္ဓာပေါက်ပေါက်နေပါမောပါကြီးအဲ့တော့ဒီခန္ဓာ၅ပါးကိုတဘာဘာပေါက်ဖို့အရေးကြီးပါတယ်ဒါကြောင့်မို့ဓာတ်ဤသဘောကဘယ်လိုလဲအကြောင်းအကျိုးဟာပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဒီအကြောင်းအကျိုးရှိတယ်အဲဓာတ်သဘောတွေဟာပထဝီကလည်းသူ့သဘောသူဆောင်တယ်အာဘောကလည်းသူ့သဘောသူဆောင်တယ်ဝါယောကလည်းသူ့သဘောသူဆောင်တိသောကလည်းသူသဘောသူဆောင်ဓာတိလေးပါလည်းသူသဘောသူဆောင်ကြခန္ဓာ၅ပါးကလည်းသူသဘောသူဆောင်ကြအကြောင်းနဲ့အကျိုးပဲတဲ့ဘယ်အကြောင်းနဲ့ဘယ်အကျိုးလဲတဲ့ဘုရားကတခါဘယ်လိုဟောလဲပြဉ္ညာ၅ချက်ဟောတယ်နာမပြဉ္ညာတဲ့သာဌာနပြဉ္ညာတဲ့ကဏပြဉ္ညာတဲ့သဘာဝပြဉ္ညာတဲ့သမုဟပြဉ္ညာတဲ့ဟောပြဉ္ညာ၅ချက်ဒီခန္ဓာ၅ပါးကလည်းပေါက်ထုတ်ပေးတာ
ဒီတိုက်ကြီးလေးပါကလည်းပေါင်းစုပေးတယ်လေသမုဟပညာကပေါင်းစုပေးတယ်ပထဝီအာဘောတေသောဝါယောဆိုတဲ့ခန္ဓာ၅ပါးအဲယုံနာ၅ပါးဖြစ်ဒီတိုက်ကြီးလေးပါပေါင်းစုသမုဟဆိုတဲ့ပညာကပေါင်းစုပေးထားတော့ဒီတိုက်ကြီးလေးပါဟာအဲယုံနာ၅ပါးဖြစ်ခန္ဓာ၅ပါးပေါင်းစုပေးထားတော့ခန္ဓာ၅ပါးဖြစ်အဲဒီခန္ဓာ၅ပါးယုံနာ၅ပါးလေဘုရားဒီလိုဟောတယ်ဒါကြောင့်မလို့ပညာ၅ချက်ကအလကားထားပေးတဲ့တရားမဟုတ်ဘူးဘုရားကနာမပညာတဏ္ဍာနာပညာကနာပညာသဘာဝပညာသမုဟပညာအဲပေါင်းစုပေးထားတယ်သမုဟပညာကခန္ဓာ၅ပါးကိုလည်းပေါင်းစုပေးထားတယ်ဓာတ်ကြီး၄ပါးကိုလည်းပေါင်းစုပေးထားတယ်ဒီဓာတ်ကြီး၄ပါးပေါင်းစုပေးထားလို့နာယုံဖြစ်နေတယ်နံခန္ဓာ၄ပါးရောယုတ်တရားရောခန္ဓာ၅ပါးပေါင်းစုပေးထားတယ်ဟောယုံနာဖြစ်အဲယုံနာဖြစ်ကြတော့ခန္ဓာ၅ပါးဖြစ်အဲခန္ဓာ၅ပါးဖြစ်တော့အာရဏတွေဖြစ်အာရဏတွေဖြစ်တော့ဗာလေတဲ့သစ္စာလေးပါအဲ့တော့ဒီခန္ဓာဟာဓာတ်ဤသဘောတဲ့အာယတနာဤသဘောတဲ့ခန္ဓာဤသဘောတဲ့ဒါပဲရှိတယ်ဘုရားဒီသဘောတရားတွေမြင်လို့ရှိရဲ့တဲ့အယူမအမမအစွဲမဆိုတဲ့မိစ္ဆာတိတ်ကြီးပြုတ်ပါရောတဲ့တရားကိုမြင်အောင်ကြည့်ကြတရားကိုမမြင်လို့ဒီခန္ဓာ၅ပါးကိုဓာတ်ကြီး၄ပါးကိုလည်းမကွဲတဲ့ခန္ဓာ၅ပါးကိုလည်းမကွဲတဲ့မကွဲခြင်းကြောင့်ပေါ်လေတဲ့ခန္ဓာ၅ပါးကိုငါချင်ရတယ်မသူကောင်ငါကောင်ယောက်ျားကောင်မိန်းမကောင်ငါပဲသူပဲငါမြင်တယ်ငါကြားတယ်ငါနားတယ်ငါစားတယ်ငါထီးတယ်ငါပွားတယ်ငါထိုင်တယ်ငါပေါက်တယ်ငါယူတယ်အဲခန္ဓာ၅ပါးဖြစ်ကုန်ပြီတဲ့သဘောမှပြညာပေါင်းစုပေးလိုက်ပြီတဲ့အကြောင်းကြောင့်အကျိုးဖြစ်နေတဲ့ယုံနာကိုမသိဘူးတဲ့ခန္ဓာ၅ပါးဖြစ်ကုန်ပြီတဲ့အဲ့ဒီခန္ဓာ၅ပါးဖြစ်လာပြီဆိုလို့ရှိရဲ့တဲ့ငါဆွဲပြီတာမှတော့တဲ့ဘယ်တော့မှအပေလေးပါးကမတော့ပါဘူးတဲ့ဖယားအဲ့တော့တခါတခါမှာဓာတ်ကြီးလေးပါးကလည်းအကြောင်းကျိုးခန္ဓာ၅ပါးကလည်းအကြောင်းကျိုးပဲဓာတ်ကြီးလေးပါးကဘယ်လိုအကြောင်းကျိုးလဲသူသဘောသူဆောင်ကြတယ်သမုဟပညာကပေါင်းစုပေးထားပထဝီမောဇီအာဘောကဖွဲ့ပြီးပြီတိသောကအာဘောကိုလောင်ကျွတ်ပြီးဝါယောကနောက်ကတွန်းပြီးအဲ့တော့ပေါင်းစုပေးတယ်လို့ဖြစ်သွားသမုဟပညာကပေါင်းစုပေးတာအဲ့ဒီတော့ပထဝီမောဇီအာဘောကဖွဲ့ပြီးပြီးတော့နုညမကြီးဖြစ်ဒီတော့ကနောက်ကအာဟောကိုလောင်ကျောက်ပြီးတော့တင်းပထဝီတောက်ပထဝီထုံးပထဝီအောက်ပထဝီကိုက်ပထဝီပြင်ပထဝီဖြစ်ဒီတော့ကနောက်လောင်ကျောက်ပြီးအကြောင်းကျိုးတော့ဟမ်ဒီတော့ကဘာလို့လောင်ကျောက်ပြီးနိုင်လဲတဲ့နောက်ကဝါရောကတွန်းပြီးဟောဓာတ်ကြီးလေးပါအကြောင်းကျိုးပထဝီကအကျိုးတရားအာဟောကအကျိုးပထဝီအကျိုးတရားကအကြောင်းပြလိုက်တော့အာဟောအကျိုးတရားအာဟောအကျိုးတရားကအကြောင်းပြလိုက်တော့ဒီတော့ကအကျိုးတရားဒီတော့အကျိုးတရားကအကြောင်းပြလိုက်တော့ဝါရောကအကျိုးတရားအကြောင်းကြောင့်အကျိုးဖြစ်နေတယ်ဒီဓာတ်ကြီးလေးပါကအဲ့ဒီဓာတ်ကြီးလေးပါလည်းအကြောင်းကျိုးသူသဘောသူဆောင်ရတယ်ပထဝီကလည်းသူသဘောသူဆောင်တယ်အာဘောကလည်းသူသဘောသူဆောင်တယ်တေဇောကလည်းသူသဘောသူဆောင်တယ်ဝါယောကလည်းသူသဘောသူဆောင်တယ်ဘယ်လိုပထဝီကလည်းသူသဘောသူဆောင်သူဟာညဉ့်ညာရင်းလက္ခဏာတင်းညင်းလက္ခဏာတောင်းညင်းလက္ခဏာထုံညင်းလက္ခဏာသူသဘောသူဆောင်တယ်အာဘောကလည်းဖွဲ့ချင်းချင်းလက္ခဏာသူသဘောသူဆောင်တယ်တိဇောကလည်းကျက်စီတအောင်သူသဘောသူဆောင်တယ်ဝါယောကလည်းတောတဲ့ကံနဲ့သူသဘောသူဆောင်တယ်အော်တဏ္ဍဘောဓာတ်ဆောင်နေတဲ့သဘာဝဓာတ်တွေသူတော်သူဆောင်တဲ့ဓာတ်ကြီးလေးပါးကလည်းသတ္တဖြစ်သွားတယ်။ပထဝီကလည်းသတ္တအာဘောကလည်းသတ္တတေဇောကလည်းသတ္တဝါယောကလည်းသတ္တဟောဒီလိုသတ္တတွေဖြစ်သွားတယ်။ဝိပဿနာညာဝိပဿနာသိတဲ့ဓာတ်သဘောကဓာတ်သဘောဝတ်ပြီးပြည့်။အဲ့ဒီလိုဓာတ်သဘောသတ္တဖြစ်တော့အကြောင်းကျိုးပြန်ပြီးသိကြလိုက်။ဝိပဿနာညာနဲ့ဝိပဿနာသိတယ်။အကြောင်းကျိုးပြန်သိကြလိုက်တော့ဩပထဝီကလည်းပါလဲတဲ့တေမှုသဘောတောက်မှုသဘောထုံးမှုသဘောတို့ပြပြီးသိရတော့တင်းသဘောတောင်းဘောထုံဘောနုညာဉ္ဇဘောနုညာဉ္ဇဘောဘာကြောင့်ဖြစ်ရသလဲပြသိရတယ်နုညာဉ္ဇဘောကဘာကြောင့်နုညာဉ္ဇပထဝီဘာကြောင့်ဖြစ်ရသလဲအာဘောကဖွဲ့စည်းပြီးတော့ဓာဏပါတဲ့နေခြင်းကြောင့်နုညာဉ္ဇလက္ခဏာပထဝီဖြစ်ရတယ်နုညာဉ္ဇပထဝီဖြစ်ရတယ်နုညာဉ္ဇပထဝီကနေပြီးတော့တင်းဉ္ဇပထဝီတောင်းဉ္ဇပထဝီလေးဉ္ဇပထဝီဘာကြောင့်ဖြစ်ရသလဲဆိုတော့အော်နောက်ကအာဘောကိုတိသောကကျက်စီတအောင်လောင်ကျွမ်းပြီးပေးနေလို့တင်းဉ္ဇလက္ခဏာတောင်းဉ္ဇလက္ခဏာလေးဉ္ဇလက္ခဏာဖြစ်နေရပါလားဒီမသိဘူးအကြောင်းကျိုးတွေသိလားအဲဒီတော့တင်းဉ္ဇလက္ခဏာတောင်းဉ္ဇလက္ခဏာထုံဉ္ဇလက္ခဏာအောင်ဉ္ဇလက္ခဏာကိုက်ဉ္ဇလက္ခဏာတိသောကနောက်ကကျက်စီတအောင်လောင်ကျွမ်းပေးဒါကြောင့်ပထဝီဟာတင်းဉ္ဇတောင်းဉ္ဇထုံဉ္ဇလေးဉ္ဇဖြစ်ဩဒီတိသောကဘာကြောင့်ကျက်စီတအောင်လုပ်ပေးနေလဲဆိုတော့နောက်ကြည့်လိုက်တော့အကြောင်းပြကြိုက်တော့ဝါရောကတော့ကတည်းကတိသောကိုအားပေးပြီးလောင်ကျောက်ပြီးတောင်းပေးဒီလိုခန္ဓာရှားမှသိတော့ပေါ့သာရဲအလိုဆိုရင်ဒါနဲ့ခက်မှာမဖြစ်ဘူးညာမဖြစ်ဘူးမာပတိအများလူတိုင်းသိတယ်ခလေးလေးလည်းသိဖွယ်စီအာဘောယူစီအာဘောလူလေးခလေးလေးလည်းသိပူအေးတည်သောခလေးလေးလည်းသိသင်ရင်တတ်တယ်တောင်းထောက်ခံဝါရောလောင်ကျောက်ဝါရောတောင်းခံဝါခလေးလေးလည်းသိ
ဒီဒီမျိုးကတော့ဒီမှာအဘယ်မလို့သေဂာတိဆက်ဆက်ငါတတ်ပါကြီးအဲ့ဒီတော့ခန္ဓာကိုချလိုက်လို့ရှိရဲ့ဓာတ်ဤသဘောကိုလည်းကွဲသွားလိမ့်မယ်ယုတ်ဤသဘောကိုလည်းကွဲသွားလိမ့်မယ်အဲဓာတ်ဤသဘောကဘယ်လိုလဲပေါ်လာတဲ့ယုတ်ပေါ်လာတဲ့ဓာတ်တရားတွေအခုမေးတခုဖောက်ပြန်နေတဲ့ယုတ်တရားတွေဒီလိုသဘောတွေပေါက်လာတယ်ခန္ဓာကိုချလိုက်ပြီဆိုရင်အဲ့ဒီသဘောတွေပေါက်လာပြီဆိုရင်ငါဆိုတဲ့အစွဲကြီးသက်ကာယဒိဋ္ဌိပြုတ်ပါရဲ့ဗျာဒီလိုမှမသိလို့ရှိရင်နာတာကြီးသိတော့ကတော့မသိဘူးမိစ္ဆာတိတိအပေလည်းမလို့ဒါကြောင့်မလို့ဓာတ်ဤသဘောနဲ့အကြောင်းအကျိုးမြင်ပါတယ်ဒီဓာတ်ဤသဘောကနေပြီးတော့အကြောင်းအကျိုးမြင်လာတော့ခန္ဓာကိုမြင်လာဘယ်လိုခန္ဓာကိုမြင်လာ哦သိလိုက်ဓာတ်ပါလေအကြောင်းအကျိုးမြင်တယ်ခန္ဓာကိုမြင်လာ哦ငါအခုမြင်နေတာဘုရားဟောထားတယ်ခန္ဓာ၅ပါးမမြင်လို့ခန္ဓာ၅ပါးမသိလို့ငါအခုမြင်နေတာကမြင်တာကယူပက်ခန္ဓာဖောက်ပြန်တဲ့သဘောခန္ဓာနေတာကဝေရณะခန္ဓာယူပက်ခန္ဓာကလည်းသတ္တဝေရณะခန္ဓာကလည်းသတ္တဝေရณะခန္ဓာဖြစ်လာမှာတင်ရခန္ဓာကတင်ညာပေးနေပါလားတင်လိုက်တာတောက်လိုက်တာကြိုက်လိုက်တာအောင်းလိုက်တာလို့တင်ရခန္ဓာကတင်ညာပေးနေပါလားဝေရณะခန္ဓာဖြစ်မှာတင်ညာကပေးတယ်တင်ညာပေးမှာသွဲလာခြင်းယာကသိဒေါသသိသင်္ခါရခန္ဓာတွေဖြစ်တယ်ဝိညာဏလေးကတော့သိပြီးပြတ်ပါလားဩခန္ဓာ၅ပါးပုံသဘောသူဆောင်နေပါလားဝေရณะအဲယူပက်ခန္ဓာကလည်းသတ္တဝေရဏကလည်းသတ္တသိညာကလည်းသတ္တသင်္ခါရကလည်းသတ္တဝိညာဏကလည်းသတ္တအဲခန္ဓာ၅ပါးဒီမှာဖြစ်ခန္ဓာ၅ပါးဖြစ်နေတော့ဒီခန္ဓာ၅ပါးဟာစိတ်နဲ့ပြည့်နေဖြစ်နေခန္ဓာ၅ပါးဖြစ်နေခန္ဓာ၅ပါးပြည့်နေပါလားသတ္တစီသူသဘောသူဆောင်တယ်ဘယ်အကြောင်းသူဖို့လို့ဩအကြောင်းကြောင့်အကျိုးပါလားဘယ်အကြောင်းကြောင့်လဲနာအကြောင်းယူအကျိုးယူအကြောင်းနာအကျိုးပါဒီအကြောင်းကျုပ်မြင်အဲ့ဒီလိုအကြောင်းကျုပ်မြင်တော့ခန္ဓာ၅ပါးပေါ်မှာစိတ်ကလေးတွေဖြစ်နေတဲ့ဥစ္စာဟာဝေဒနာကိုယူပက်ခန္ဓာသိလိုက်ရင်ခန္ဓာ၅ပါးဖြစ်တာဝေဒနာခန္ဓာကိုသိလိုက်ရင်ခန္ဓာ၅ပါးပဲဘာကြောင့်လဲတဲ့ဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးကြည့်ပါတခုသိလိုက်တယ်ဆိုခန္ဓာ၅ပါးအနမြန်တာယူပက်ခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာမ်ခန္ဓာ၄ပါးဟာတခုသိလိုက်တာနဲ့ခန္ဓာ၅ပါးဖြစ်သွားတာစိတ်ကလေးကဒီလိုမြန်အဲ့ဒီတော့ဒီခန္ဓာ၅ပါးဘာလို့ဖြစ်နေလဲအကြောင်းပြန်ကြတယ်ဩအကြောင်းကြောင့်အကျိုးဖြစ်နေပါခန္ဓာ၅ပါးငါပြောပြီသိဒီခန္ဓာ၅ပါးဘာကြောင့်ဖြစ်လဲဒီအကြောင်းကြောင့်ဒီအကျိုးပဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးသာချုပ်ဟောခန္ဓာ၅ပါးတော့အကြောင်းကြောင့်အကျိုးဖြစ်နေတယ်အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့ခန္ဓာ၅ပါးကိုလွတ်သွားခန္ဓာ၅ပါးကိုယူမဲ့ခန္ဓာလည်းမသိဘူးဝေဒနာလည်းမသိတော့ဘူးသင်ညာလည်းမသိတော့ဘူးသင်္ခါရလည်းမသိဘူးသင်္ခါဝိညာဏလည်းမသိတော့ဘူးနံခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးတော့ကွာဝိညာဏဘောဒီဝိညာဏဘောကတော့တော့အော်အကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ကာလဝိမုတ်တိဖြစ်တယ်ဘာကြောင့်လဲခန္ဓာ၅ပါးဖြစ်တော့အဲ့ဒီလိုဓာတ်ကြီးလေးပါဟောကခန္ဓာ၅ပါးကိုမသိတော့ဘယ်ဟာသိလိုက်တယ်နာအကြောင်းယုတ်အကျိုးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ယုံနာတစ်ပါးတော့တွေ့ဟောကာလသုံးပါတော့ကွာဝဲယူမဲ့ခန္ဓာလည်းမသိလွတ်သွားပြီဝေဒနာလည်းလွတ်သွားပြီ၊သင်ညာလည်းလွတ်သွားပြီ၊သင်္ခါရလည်းလွတ်သွားပြီ၊ဝိညာဏလည်းလွတ်သွားပြီ၊နာမ်ခန္ဓာလေးပါ၊ယုတ်တရားခန္ဓာ၅ပါးလွတ်မြောက်သွားပြီ။ဘယ်အကြောင်းလွတ်မြောက်သွားလဲ။နာအကြောင်း၊ယုတ်အကျိုး၊ယုတ်အကြောင်း၊နာအကျိုး၊အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်လို့ပြောသိလိုက်။ဓာတ်ကြီးလေးပါးပေါ်ကဖောက်ပြန်လာတဲ့သဘောတရားတွေသင်နာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်လွတ်သွားပြီခန္ဓာ၅ပါး။အဲထုံနာပေါ်လဲအကြောင်းအကျိုးဖြစ်လာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ကျွေးရည်ယူကြလာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ပူရာပေါ်လဲချုပ်တယ်ကြလာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်အကြောင်းအကျိုးချုပ်တယ်လှုပ်တာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ကာနာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်အဲ့ဒီဓာတ်ကြီးလေးပါဘောကနေပြီးတော့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဆိုခန္ဓာ၅ပါးလွတ်သွားပြီဗျာအဲ့ဒါမှဒီမဲ့အပေတကားပြေးပြီးနိဗ္ဗာန်ဝင်တာဗျာခန္ဓာ၅ပါးဖြစ်နေရင်ဘယ်တော့အတိတ်ပါရအောင်ခန္ဓာ၅ပါးလို့ပြောတာယူပဲခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာမ်ခန္ဓာ၄ပါးဖြစ်နေသေးလို့ရှင်ဘယ်တော့မှမလွန်အဲ့တော့ခန္ဓာ၅ပါးလွတ်တဲ့စိတ်ကပဲစိတ်လေတဲ့ယူပဲခန္ဓာကိုလည်းမသိတော့ဘူးလို့ပြောတယ်ဝေဒနာလည်းမသိတော့ဘူးသိညာလည်းမသိတော့ဘူးသင်္ခါရလည်းမသိတော့ဘူးဝိညာဏလည်းမသိတော့ဘူးခန္ဓာ၅ပါးမဖြစ်တော့ဘူးအကြောင်းအကျိုးသာရှိတယ်အကြောင်းအကျိုးသာချုပ်နေတယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ဟောခန္ဓာ၅ပါးလွတ်သွားပြီဓာတ်ကြီးလေးပါပေါ့ဒီအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်လွတ်အကြောင်းအကျိုးချုပ်တယ်ဆိုတော့ဗဟိတာကြပြန်တော့လဲလွတ်နေပြန်ပြီ ခန္ဓာငါးပါးလွတ်နေကြပြီ။အဲဘယ်ခန္ဓာငါးပါးလွတ်တယ်အတိတ်ကလည်းကခန္ဓာငါးပါးဖြစ်နေတာဥပါဒတရားတွေဖြစ်နေလိုက်တဲ့အချိန်ကမှအတိတ်ကစိတ်တခဏလေးနဲ့ဥပါဒခန္ဓာငါးပါးဖြစ်နေပြီအမှားမမြင်အမှားမသိကြလို့ဘယ်လိုမြင်လဲမြင်လိုက်တဲ့အချိန်ကဘာလဲတဲ့ယူပက်ခန္ဓာလည်းမသိအတုပါတရားလက္ခဏာလည်းမသိမသိတော့ဘာလို့သွားမြင်လိုက်တဲ့မြင်တာကတော့ယူပက်ခန္ဓာနာယူပက်ခန္ဓာယုံတရားကြီးကိုသွားသိလိုက်တာခံစားလိုက်တာဝေဒနာခန္ဓာသင်ညာဝေဒနာခန္ဓာဖြစ်ပြီးမှသင်ညာကဘယ်လိုပြေးလိုက်လဲတက္ကမလေးရဲ့တက္ကလေးရဲ့ခွေးရဲ့ကြောင်ရဲ့ကြွက်ရဲ့လို့သင်ညာခန္ဓာကသင်ညာပြေးလိုက်အဲ့ဒါသင်ညာခန္ဓာအဲ့ဒီသင်ညာခန္ဓာပြေးလိုက်တော့တက္ကမလေးရဲ့သင်ညာပြေးလိုက်တဲ့တပြိုင်တည်းတက္ကမလေးကိုကတ်ညီလိုက်တဲ့ညာကစိတ်ကဲမောဟစိတ်ကဲဒေါသစိတ်တွေဒါတိသင်္ခါရခန္ဓာဖြစ်ပုံပြီးဝိညာဏံလေးရတဲ့ပြည့်ဟောခန္ဓာငါးပါးပြည့်အဲအခုမျက်စိနဲ့တကား၆ပေါက်ကအာယု၆ပါးလာပြည့်မျက်စိကလည်းခန္ဓာငါးပါးဖြစ်တာပဲနားကလည်းခန္ဓာငါးပါးဖြစ်တယ်အသံတစ်ခုပေါ်လာတယ်ဘယ်လိုခန္ဓာငါးပါးဖြစ်ဩနားအသံယုတ်နဲ့နားပသာရာအခြေယုတ်နဲ့ယူပက်ခန္ဓာလည်းမသိအသံယုတ်ကိုသွားသိလိုက်တာဝေဒနာခန္ဓာမှလည်းမသိမသိတော့သင်ရဲ့ခန္ဓာကနေပြီးနံသွားပြီးတော့ခံစားလိုက်တာဝေဒနာခန္ဓာအသာဟုအသာခံစားလိုက်လို့ဝေဒနာခန္ဓာပြစ်ပြီးဝေဒနာခန္ဓာချုပ်သွားတော့သင်ညာကသင်ရဲ့ခန္ဓာသင်ညာပြေးတယ်ခွေးသံလေးပဲဝက်သံလေးပဲတက္ကမအသံလေးပဲဒေဒီဥသံလေးပဲလို့သင်ရဲ့ခန္ဓာကသင်ညာပြေးတယ်သင်ရဲ့ခန္ဓာကသင်ညာပြေးတော့ခွေးသံရဲ့ဆိုခွေးသံကိုအယူပါသွားခွေးသံကိုကန့်ညှိတဲ့ညာကခွေးသံကိုမခံစားချင်တာတော့သာဟမ်လက်နေဖြစ်ကုန်အခန္ဓာငါးပါးဖြစ်ကုန်ဝိညာဏလေးရသည်ဖြင့်ဟောအနာဘောမှာခန္ဓာငါးပါးဖြစ်ပြီဖြစ်တယ်အဲ့တော့အနာဘောမှာလည်းဒီလိုပဲခန္ဓာငါးပါးဖြစ်ရတာအယုတ်ဘောမှာလည်းခန္ဓာငါးပါးဖြစ်အတွေ့အယုတ်ဘောမှာလည်းခန္ဓာငါးပါးဖြစ်ဓမ္မအယုတ်ဘောမှာလည်းခန္ဓာငါးပါးဖြစ်အဲ့ဒီလိုခန္ဓာငါးပါးဖြစ်ဟောအခုတော့အစ္ဆတသဏ္ဍာန်ကခန္ဓာငါးပါးလွတ်မြောက်ကာလသုံးပါးလည်းလွတ်မြောက်သွားအတိတ်လည်းမရှိတော့ဘူးအနာဂတ်လည်းမရှိဘူးပြစ်ဆုံးပါလည်းမရှိတော့ဘူးအတိတ်ကာလပြစ္ဆုတ်ပါကာလအနာဂတ်ကာလကာလသုံးပါးလွတ်မြောက်သွားခန္ဓာ၅ပါးလည်းလွတ်မြောက်သွားခန္ဓာ၅ပါးလွတ်မြောက်သွားတော့ဘာလဲတဲ့အကြောင်းကြောင့်အကျိုးဖြစ်အကြောင်းအကျိုးဖြစ်တာလေအကြောင်းအကျိုးချုပ်ဒီလိုသိအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဒီလိုသိလိုက်တော့ဗဟိတကြကြနော်အာယုံ၅အာယုံ၆တက်ခဲ့တယ်တက်ခဲ့လိုက်တဲ့အချိန်ကဩကာလသုံးပါးလွတ်မြောက်ခန္ဓာ၅ပါးလွတ်မြောက်ဘယ်လိုလွတ်မြောက်လဲဩဘယ်လိုမြင်လိုက်လဲ။အော်မြင်လိုက်တာဖုခာဝေဒနာဒုက္ခဝေဒနာဒါတွေကဝိသဉာဏ်ညရတာဟုတ်။ဒါကမြင်လိုက်တာခန္ဓာ၅ပါးယုံနာတရားအကြောင်းအကျိုးဖြစ်တယ်။အစ္ဆတသဏ္ဍာန်ကအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တဲ့သဘောတရားသိနေတော့ဗဟိတကြပြန်တော့မျက်စိနဲ့အကြောင်းအာတရားသာပြစ်စုံပါတိုက်ခိုက်လိုက်ပြီတိုက်ခိုက်လိုက်တဲ့အချိန်ကအော်အကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်ပါလားဒါလည်းသိအသံဉာဏ်နဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ဒါပဲဒီအသံဉာဏ်နဲ့ထိမှန်လိုက်အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ဒါပဲဒီနှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်တဲ့ဟောခန္ဓာငါးပါးဖြစ်တော့လျာနဲ့ရာသာနဲ့စားလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ပါလားဒါဒီလေခန္ဓာငါးပါးတော့သွားတယ်ကာလသုံးပါးတည်းတော့ကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ပါလားဟုတ်ကောကာလသုံးပါးလည်းလွတ်သွားတယ်ခန္ဓာ၅ပါးလည်းလွတ်ပြောက်မနောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟောကာလသုံးပါးလည်းလွတ်သွားတယ်ခန္ဓာ၅ပါးလည်းလွတ်သွားတယ်ဟောမနောနဲ့ဓမ္မနဲ့ပေါင်းစုံလိုက်ထားလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟောလွတ်ကုန်ပြန်ခန္ဓာ၅ပါးလွတ်သွားတယ်လာလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဒါလည်းဒီအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ထိလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ယူရာလေးရဲ့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ပေါက်လိုက်တဲ့အခါလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ထိုင်လိုက်တဲ့အခါလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်အိပ်လိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟုတ်အကြောင်းအကျိုးဖြစ်တဲ့ကြောင့်တရား၆ပေါက်ကအာယု၆ပါးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဆိုတော့ဟောခန္ဓာ၅ပါးလွတ်နေပါကြီး။အ အဲ့ဒါကြောင့်မလို့ခန္ဓာ၅ပါးလွတ်သွားတော့ပုဂ္ဂိုလ်ကြီးပြောလိပြောတာရှိတယ်ဘယ်လိုပြောလိပြောတာရှိလဲတဲ့မဟာသောတာပန်ကြီးများဟာတဲ့ဒိဋ္ဌိဝိနိကိစ္စဆိုတော့ဘာဆိုတာမပြောတော့ပါဘူးဝိနိကိစ္စဆိုတဲ့ဥစ္စာဟိုပြောလိပြောတာရှိတာသူတို့ဘာပြောညော့တော့ညော့နေကြတာပဲလူတိုင်းလို့ဒိဋ္ဌိဝိနိကိစ္စညော့ပြီးတော့သူတို့ပြုတ်သွားလာတယ်ဖျားသိတာကြီးပြောတာသူတို့သိတာလားမသိဘူးဘယ်လိုဒိဋ္ဌိပြုတ်တာလဲဘယ်လိုမြင်လို့ဒိဋ္ဌိပြုတ်တာလဲဆိုတော့မသိဘူးအဲဘုရားသီတာတွေကြောက်ပြောပါရောဗျာဘုရားရှင်ညာတော်တွေကြောက်ပြောတယ်အဲ့တော့မြင်တဲ့အပေါ်မှာဘယ်လိုမြင်တယ်လဲဒိဋ္ဌိပြုတ်တာယုံမှားမှုကိလေသာဘယ်လိုပယ်ထားတာလဲအတိတ်ယုံမှားခြင်းပြစ္ဆုတ်ပါယုံမှားခြင်းအနာဂတ်ယုံမှားခြင်းယုံမှားခြင်းကိလေသာဆိုတော့အဲ့ဒါအတိတ်ယုံမှားခြင်းရှိနေရင်အပြစ္ဆုတ်ပါလဲယုံမှားခြင်းအတိတ်ကခုနကဟောသလိုပေါ့ဗျာအတိတ်ကလည်းနာရာသီးတယ်အခုလည်းနာရာသီးတယ်အနာဂတ်လည်းနာအောင်မယ်အတိယုံမာခြင်းပြစ်ဆုံးပါယုံမာခြင်းအနာကယုံမာခြင်းဟောအဲ့ဒါဝိနိကိတာဝိနိကိတာဆိုပါသူမနေ့ပြောတတ်ပါဘူးအဲ့ဒါပါလေအဲ့ဒါသံယောဇဉ်လုံးမှာတွေ့တာပဲအတိတ်သံယောဇဉ်ပြစ်ဆုံးပါသံယောဇဉ်အနာကသံယောဇဉ်ခန္ဓာငါးပါးဖြစ်ဖို့မလို့ခန္ဓာငါးပါးကမလို့မလို့ပဲအဲ့ဒီတော့ဒိဋ္ဌိပြုတ်ပုံနဲ့မိစ္ဆာဒိဋ္ဌိပြုတ်သွားမှသံယောဇဉ်လုံးမှာလည်းအထုတည်းပယ်ပြီးသားဖြစ်ပြီလား။ဘာကြောင့်ပယ်ပြီလားလဲ။အကြောင်းကြောင့်အကျိုးဖြစ်တယ်လို့ဒကာချောင်းဘောင်ကအာယုံချောင်းပါပြစ်ဆုံးပါတဲ့တယ်လေကို။ဒါကြောင့်ပြစ်ဆုံးပါတရားဟာပါလေတဲ့နိဗ္ဗာန်လို့ပြောတယ်။ပြစ်ဆုံးပါအမှန်မြင်အမှန်သိလွတ်မြောက်တဲ့တရားကာလသုံးပါလွတ်မြောက်တဲ့စိတ်ခေါ်တယ်အဲ့ဒါ။ကာလသုံးပါလွတ်မြောက်တဲ့စိတ်ကဘယ်စိတ်လဲ။ရုပ်ခန္ဓာသိလိုက်ရင်ခန္ဓာငါးပါး။နာမ်ခန္ဓာသိလိုက်ရင်ဝေဒနာခန္ဓာကိုသိလိုက်ရင်ခန္ဓာငါးပါး။သင်္ခေခန္ဓာသိလိုက်ရင်သိခန္ဓာငါးပါးဝေသင်္ခါရခန္ဓာသိလိုက်ရင်ခန္ဓာငါးပါးဝိညာဏသိလိုက်ရင်ခန္ဓာငါးပါးအဲ့ဒီခန္ဓာငါးပါးလွတ်မြောက်သွားတဲ့ကာလသုံးပါးလွတ်မြောက်သွားတဲ့စိတ်ကပါလေအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးထုတ်တယ်အဲ့ဒါလွတ်မြောက်သွားတဲ့စိတ်အဲ့ဒါပါလေနိဗ္ဗာန်စိတ်ဒီလိုမှမသိဘဲနဲ့ပညာတွေသိလို့ကတော့အငင်းလိုက်ကြတာဆိုအာကြီးပဲဟာဟိုအငင်းဒီကငင်းတဲ့ကဲဝိပုတ်တိစိတ်ပဲစိတ်လေလွတ်မြောက်သွားတဲ့ခန္ဓာငါးပါးလွတ်မြောက်သွားတဲ့စိတ်ကပဲစိတ်လေဟောဦးဇင်းတို့တော့ကိုယ်စိတ်ကိုယ်စိတ်ဒါလို့စိတ်တွေဟုန်ပြီးတယ်ဗျသိတယ်ပြောရမယ်ဆိုရင်တော့ဒီမှာပြောလို့မကုန်နိုင်ဘူး။တညာလုံးဟောတယ်ပုံမှန်ပုံတော့။အဲ့ဒီတော့ဒါကြောင့်မလို့ဒကာဒကာမများအခုနောက်ပိတ်ဆုံးသာသနာဥပဇင်းတို့ဌာနမှာဒကာမကြီးတွေဟောသံဃာတော်အရှင်ကြာပြတစ်ထောင်လောက်သာသနာတန်ကြီးလုံး။ဦးလည်းပဲအခုလည်းပဲဥပဇင်းကဒီမှာပရမတ္ထသဘာဝတရားကြီးသိတယ်သင်္ခါရရှင်းနေတာပါဗျာ။သိတယ်သင်္ခါရရှင်းတယ်။ဒါကြောင့်မလို့ပုံပေါ်နေဒီမှာအယူမအမမအပယ်လေးပါးကို၄ဘက်ထောက်ပြီးဘိုးကြောက်ခိုင်းရမှာဆိုလို့ဒီစိတ်တွေကိုဒကာသဘောပေါက်ပါသေးလို့စိတ်တွေကိုပြောနေတာပါဗျာ။အဲ့ဒီတော့ဒဂရမပြအခုဟာကစိတ်ကလေးဟာဖြင့်ဒါလက်ပညာလို့ဆိုလို့ရှိရင်ဖြင့်ကာလသုံးပါလွတ်မြောက်တဲ့ဝိမု ക്തി စိတ်ခေါ်တယ်ဗျအဲဝိမု ക്തി စိတ်ဆိုတာဘာလဲလွတ်မြောက်နေတဲ့စိတ်အဲယုံနာခန္ဓာငါးပါးကိုလွတ်မြောက်တဲ့စိတ်ခေါ်တယ်ဒီစိတ်အဲ့ဒီစိတ်ဟာဘာလဲတဲ့ပြောပညာလို့ပြောလို့ရှိရင်မဟာသောတာပန်ကြီးပေါ့ဗျာတချို့ပြောနေပြောတာသောတာပန်ပြောမလဲဆိုရင်ဒီမှာသတ္တုသိခါဘုံနဲ့တွဲခြင်းတွဲဥမာတို့ပြောတာပါဗျာအဲ့တော့ဒါအခုကသင်္ခါရရှင်းနေတာဒါကြောင့်မို့ဒီစိတ်ဟာတဲ့ကာလသုံးပါးလွတ်မြောက်ပြီးခန္ဓာငါးပါးလွတ်မြောက်တဲ့စိတ်ဘယ်စိတ်လဲတဲ့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါလွတ်မြောက်နေတဲ့စိတ်နာလည်းမသိဘူးယုံလည်းမသိဘူးခန္ဓာလည်းမသိဘူးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတာအဲ့ဒါကာလဝိမုတ်တိစိတ်ခေါ်တယ်အဲ့ဒါဘာလဲတဲ့နိဗ္ဗာန်စိတ်ခေါ်တယ်အဲ့ဒီနိဗ္ဗာန်စိတ်ကဘာလဲတဲ့ပြစ်စုံပါအကြောင်းအားပြောသွားတိုက်ခိုက်တိုင်းတိုက်ခိုက်တိုင်းမျက်စိကလည်းမျက်စိကလည်းပါမြင်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်အတိတ်ကစိတ်တွေမရှိတော့ဘူးအဲပြစ်ဆုံးပါအမှားစိတ်တွေလည်းမရှိတော့ဘူးအနာကလည်းမရှိတော့ဘူးပြစ်ဆုံးပါတဲ့တယ်လေးနေလို့အဲ့ဒါပါတဲ့ပြစ်ဆုံးပါလွတ်နေလွတ်ရောက်တဲ့ခန္ဓာငါးပါးလွတ်ရောက်တဲ့စိတ်အဲ့ဒီစိတ်ကအဲ့ဒီတော့မျက်စိအားလည်းလွတ်ရောက်သွားတယ်နာလာလည်းလွတ်ရောက်သွားတယ်ကာလသုံးပါလွတ်ရောက်တယ်အတိတ်လည်းယုံမားခြင်းမရှိအနာကလည်းယုံမားခြင်းမရှိပြစ်ဆုံးပါလည်းယုံမားခြင်းမရှိဘာကြောင့်ယုံမားခြင်းမရှိလဲအကြောင်းအကျိုးချုပ်အကြောင်းအကျိုးဖြစ်အဲ့ဒီလိုသိလိုက်တဲ့စိတ်ကလေးဖြစ်နေလို့ပြစ်ဆုံးပါပေါ်လာတိုင်းအခြင်းကိုလည်းမမြင်တော့ဘူးအသံကိုလည်းမကြားတော့ဘူးຢာကစိတ်မဖြစ်တော့ဘူးဒေါသစိတ်မဖြစ်တော့ဘူးအခြင်းပေါ်ကိုလည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးအသံပေါ်လည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးအနတ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးရတာဤယုတ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော်ဘူးအတွေ့ယုတ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော်ဘူးဓမ္မယုတ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော်ဘူးဘာကြောင့်မဖြစ်တယ်တဲ့ပြစ္ဆုတ်ပံက
ကာလကုန်မှလွတ်မြောက်တဲ့စိတ်ဖြစ်နေလို့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်ဒါသိတယ်အဲ့ဒါလွတ်မြောက်ပြီတဲ့စိတ်ခေါ်တယ်အဲ့ဒီလိုစိတ်ဖြစ်နေတော့ဒိဋ္ဌိလည်းပြုတ်သွားပြီမရှိတော့အယူမအမှမရှိတော့အယူမအမှမရှိတော့ဘာလဲတဲ့ပြစ္ဆုတ်ပန်တဲ့တယ်လေအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါသိဒါသိနေတော့အတိတ်လည်းမတွေးတော့ဘူးမရောက်သေးတော့အနာဂတ်စိတ်လည်းမရှိတော့ဘူးပြစ္ဆုတ်ပန်လည်းကာလကုန်ကလွတ်မြောက်တဲ့စိတ်ဖြစ်နေတော့ဟောပြစ္ဆုတ်ပန်တန်ရောစင်ရဲ့အတိတ်တန်ရောစင်ရဲ့အနာဂတ်တန်ရောစင်ရဲ့အထူးတည်းပဲနေဖို့ပေါ့ဘူးပဲနေတဲ့တရားမျိုးမဟုတ်ဘူးဝိဇာညာပညာဖြစ်လို့အကြောင်းကြောင့်အကျိုးအကြောင်းသမှုထရအကျိုးယုံနာဒုက္ခတွေသစ္စာလေးပါမြင်သွားပြီမြင်သွားလို့ဒါကြောင့်မလို့အကြောင်းအကျိုးလွတ်တဲ့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့ဝိမု ക്തി စိတ်အဲ့ဒီစိတ်ကလေးကပါလေတဲ့လွတ်မြောက်သွားပြီခန္ဓာ၅ပါးလွတ်တဲ့စိတ်ကလေးပေါ့အဲ့ဒီလိုစိတ်ကလေးဖြစ်နေပြီဆိုလို့ချင်းတရားဓမ္မများစိတ်လာကြတော့ငါတော့အပေတကားပြင်ပြီလွတ်တော့လာပေါ့ရာကမှမရှိတော့ပဲအပေလေးပါလေးပဲထောက်ပြီးရက်ပြီးဆင်းရမယ်အသေးလေးဘောကိုညာကစိတ်မဖြစ်တော့ဘူးအဲ့ဒါအပိတ္တာစိတ်အသေးဘောကိုမရှိနေတဲ့စိတ်ကဘာလဲတဲ့ဒေါလာစိတ်အဲ့ဒီစိတ်မဖြစ်တော့ဘူးအဲ့ဒီညာကစိတ်ဒေါလာစိတ်ဖြစ်နေတာဘာကြောင့်လဲတဲ့ဘောကဖုံးသွားခြင်းကြောင့်ဝေဒနာဝေဒနာမသိခန္ဓာငါးပါးမမြင်လို့အဲ့ဒါကြောင့်ဘာလဲတဲ့ဘောကဖုံးသွားခြင်းကြောင့်ညာကစိတ်ဒေါလာစိတ်ဘောကဖြစ်အဲ့ဒီစိတ်ကအပေလေးပါ၄ဘက်ထောက်ပြီးရက်ဆင်းရမယ်စိတ်တယ်ဒါကြောင့်မလို့ဒကာဒကာများလည်းပဲအရေးကြီးဆုံးချက်ကဆရာပဲလို့ဆရာကလည်းသိမှာပါဆရာမှန်တဲ့တွေ့ရင်သံဃာကပြောင်းမယ်ဆရာမှားတယ်တွေ့လို့လို့ချင်းသံဃာကြောက်ကြည့်ကြ။ဘာကြောင့်လဲတဲ့။ဆရာကလည်းလွတ်မြောက်တဲ့ကာလသုံးပါးကိုလွတ်မြောက်တဲ့စိတ်ကိုသိရင်လေ။ဘယ်စိတ်တွေသိနေလဲ။ခန္ဓာ၅ပါးဖြစ်နေတဲ့စိတ်ခန္ဓာ၅ပါးလွတ်မြောက်တဲ့စိတ်ဒီစိတ်တွေမှမသိလို့ရှိလို့ကြည့်ရင်ဖြင့်ဆရာတွေဒုက္ခများပါလိမ့်မယ်။ဘာကြောင့်လဲတဲ့။တပည့်တွေကတော်တော်ကြာကြတော့ဆရာကဒီလိုပြတယ်ဒီလိုဆိုရင်ဒီလိုလိုက်လိုက်ပြီးဆိုရင်တပည့်ကလည်းဆရာကလည်းအပယ်မလို့တပည့်ကလည်းအပယ်လွတ်ပါမလားမလွတ်တော့ဘာကြောင့်လဲတဲ့ဒါကြောင့်မလို့အရေးကြီးဆုံးကဖယားကဆရာပဲဆရာမှားတဲ့တွေ့ရင်သံဃာနုံနေပဲဆရာမှားတဲ့တွေ့မှသံဃာလွတ်မြောက်လို့ဒါကြောင့်မလို့လူကြီးသကပုံများရှိတယ်ကုံရှုံးတော့တစ်ခေါက်တယ်ကုံရှုံးတော့တစ်ခေါက်တယ်လင်းလုံးရှုံးတော့တစ်သက်လုံးပေါက်တယ်တရားကုံရှုံးတော့ဆရာကုံတရားကုံရှုံးသွားပြီဆိုရင်သံဃာကြောင့်ကြီးကြပါရောဗျာဘယ်တော့မှမလွတ်တော့အဲ့ဒါကြောင့်မလို့တရားဓမ္မများတရားကုန်ပြီးချုပ်သွားမှာကိုလို့အခုကစိတ်တွေကိုပြင်ပေးပါတယ်ဗျာအဲ့ဒီတော့ဘာကြောင့်လဲတဲ့အခုဟာပြစိတ်တွေကိုခန္ဓာငါးပါးဖြစ်တဲ့စိတ်တွေယုံနာကိုပွဲဓာတ်ကြီးလေးပါးကိုပိုင်းခြားပြီးတည်တဲ့စိတ်တွေအကြောင်းအကျိုးဓာတ်တော်ကိုအကြောင်းအကျိုးမြင်တဲ့စိတ်တွေခန္ဓာငါးပါးကိုကွဲသွားတဲ့စိတ်တွေခန္ဓာငါးပါးကိုအကြောင်းအကျိုးမြင်တဲ့စိတ်တွေခန္ဓာ၅ပါးပေါ်ကအကြောင်းအကျိုးမြင်ပြီးအကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်တဲ့စိတ်တွေအဲ့ဒီလိုမြင်သွားပြီဆိုလို့ချင်းသောတာပန်ကြီးများဟာငါသောတာပန်တည်ရလို့လားသောတာပန်ရလို့လားပြည့်ညတ်တည်တာပြောရတယ်ငါအပယ်လွတ်ပြီလို့ဆိုတာသိငါမျက်စိပေါက်ကနေပြီးတော့ငါလေးဘက်ထောက်ပြီးတော့ငါမိုးကြောမခိုင်းတော့ဘူးအသင်းပေါ်မှာအသာပေါ်မှာလည်းငါလေးဘက်ထောက်ပြီးတော့မိုးကြောမခိုင်းတော့ဘူးခွေးရဲ့ဝက်ရဲ့နွားရဲ့ကြက်ရဲ့ဘဲရဲ့သိတယ်ငါမဖြစ်တော့ဘူးရေထဲကနားရငါမဖြစ်တော့ဘူးနရဲရငါမခါရတော့ဘူးဆိုတော့သိတယ်ဗျမျက်စိကနေပြီးအသင်းပေါ်မှာငါအပယ်မကြတော့ဘူးအသံပေါ်မှာငါအပယ်မကြတော့ဘူးအနားပေါ်မှာငါအပယ်မကြတော့ဘူးရသာပေါ်မှာငါအပယ်မကြတော့ဘူးအတွေ့ပေါ်မှာငါအပယ်မကြတော့ဘူးဓမ္မပေါ်မှာအပယ်မကြတော့ဘူးဆိုတော့ဒီစိတ်တွေသိတာဗျအဲ့ဒါဒီစိတ်တွေသိတာအပယ်တကားငါပိတ်ပြီငါဘယ်တော့မှငါအပယ်မကြတော့ဘူးဆိုတော့ဆိုတာသိပြီငါတကားတစ်ချဝင်သွားပြီငါဟုတ်ပြီရောအဲ့ဒါကြောင့်မို့တရားဓမ္မများလဲအတိပေးတာပါဘာကြောင့်အတိပေးသလဲဆရာမားတွေနဲ့တွေ့မှာတို့လို့ဒါကြောင့်မို့လို့အခုရှုပြောလိုက်တဲ့ဥစ္စာကဘာလဲတဲ့အပြောပညာအလုပ္ပရမအတိတ်ကဟောလိုက်တာကအပြောပရမအလုပ္ပညာအဲ့ဒီအပြောပရမအလုပ္ပညာကတော့အပေလေးပါမလို့ဘူးအပြောပညာအလုပ္ပရမကတော့အပေလေးပါလို့လိုက်တယ်အပေကပိတ်ပြီးနေပါငွေလိုက်အဲ့ဒါကြောင့်မို့လို့တရားဓမ္မများအတိတ်ကဟောလိုက်တဲ့ဥစ္စာကဘာလဲတဲ့အပြောပရမအလုတ်ပြညတ်ကဘာလဲတဲ့အပေကြဘာကြောင့်လဲအကျိုးသားအကြောင်းသားကိုအကျိုးတရားသတ်တာလို့အကြောင်းသတ်ရမယ်လို့ဘုရားဟောတာဘယ်အကြောင်းနဲ့ဘယ်အကျိုးလဲနာအကြောင်းသတ်ရမယ်ဒါကြောင့်မို့တရားဓမ္မများခန္ဓာ၅ပါးရှိတဲ့အ ਨੇ ကရုပ်ခန္ဓာတစ်ပါးကိုရှုလိုက်လို့ကျင်နေနိဗ္ဗာန်ရပါလေဝေရဏခန္ဓာရှုလိုက်တဲ့နိဗ္ဗာန်ရပါလေသင်ရခန္ဓာရှုလိုက်လို့ကျင်နေနိဗ္ဗာန်ရပါလေသ သင်္ခါရခန္ဓာရှုလိုက်လည်းနိဗ္ဗာန်ရပါတယ်လို့ဝိညာဏဝိညာဉ်နဲ့ခန္ဓာရှုလိုက်လည်းနိဗ္ဗာန်ရပါတယ်လို့ခန္ဓာ၅ပါးတဘာဝသာရှုလိုက်ပါအဲတဘာဝရှုလိုက်လို့ရှင်မေးလိုက်တရားယောဂီပုဂ္ဂိုလ်လေးမေးလိုက်လို့ရှင်ဘယ်ခန္ဓာကိုရှုတာတော့ယူပက်ခန္ဓာကိုရှုတာလားဝေရณะခန္ဓာကိုရှုတာလားသင်ညေခန္ဓာကိုရှုတာလားသင်္ခါရခန္ဓာကိုရှုတာလားဝိညာဏကိုရှုတာလားဟောဒီလိုမေးလိုက်လို့ရှင်ရှုတဲ့ပုဂ္ဂိုလ်ကျတော့သူပြောနေတယ်တတိတော်တော့ဝေရณะခန္ဓာရှုပါလေဗျာတတိတော်တော့ယူပက်ခန္ဓာရှုပါလေဗျာယူပက်ခန္ဓာရှုတယ်တပည့်တော်ကတော့သင်္ညက်ခန္ဓာရှုပါလေဗျာ။တပည့်တော်ကတော့သင်္ခါရခန္ဓာရှုပါလေဗျာ။တပည့်တော်ကဝิญညာနဲ့ခန္ဓာရှုပါလေဗျာ။ဝิญညာနဲ့ခန္ဓာရှုတော့ဘုရားကတော့ပုဂ္ဂိုလ်အလိုက်ဒလိုက်အလိုက်ယောဂီအလိုက်ပြော။ယောဂီအလိုက်ဆိုတော့ဝิญညာနဲ့ခန္ဓာရှုတယ်ဆိုတာကဘာရှုတာလဲ။စိတ်စိတ်ချင်းရှုတာ။ဝิญညာနဲ့ခန္ဓာဆိုတော့စိတ်တာတတိတာစိတ်တာဥပါဒနာဆို။အဲဒါရှုပုံနေပြောပြမယ်။တချို့ညင်းလုံးလို့။အဲ။ဝิญညာနဲ့ခန္ဓာရှုတဲ့ဥစ္စာစိတ်ကလေးကိုတခါတော့ကိုစိတ်ထား။စိတ်ကလေးကိုစိတ်ထား။ဒီစိတ်ကလေးဖြစ်ပေါ်လာတဲ့စိတ်ကလေးကိုကြည့်။ဝိဒါကိုရှုတာဟုတ်စိတ်ကိုကြည့်တာစိတ်ပေါ်လာတဲ့စိတ်ကလေးကဘာစိတ်လဲဒီစိတ်လေးကပေါ်လာတယ်ပေါ်လာတဲ့စိတ်ကလေးကိုတွေ့ပေါ်လာတဲ့စိတ်ကလေးကဘာစိတ်လဲဩအကြောင်းကတော့အတိတ်စိတ်လားဩအတိတ်စိတ်ကလေးဖြစ်တယ်ပြက်ဒါအတိတ်စိတ်ပဲပြစ္ဆုတ်ပါစိတ်ပဲအနာဂတ်စိတ်ပဲအတိတ်ကလာတော့ကပြက်သွားတဲ့စိတ်ကိုအခုပြန်ပြီးတော့ဖြစ်ပေါ်လာတဲ့စိတ်ဟာဩဒါတွေးလိုက်ပြန်ပြီအတိတ်ကိုဩဒါအတိတ်စိတ်ဒီစိတ်ကလေးရတဲ့ခဏဖြစ်ပြီးအတိတ်စိတ်ဖြစ်ပေါ်လာတယ်အတိတ်စိတ်ကလေးကဖြစ်ပြီးပြည့်တယ်။ဒါစိတ်ဆိုအကျိုးတဲ့ဥစ္စာစိတ်တရိပ်နာစိတ်တနုပါဒနာစိတ်ကလေးကိုကျိုး။အဲဒါအတိတ်စိတ်ပြစ္ဆုတ်ပါစိတ်အနာဂတ်စိတ်ဒီစိတ်ကလေးတွေဟာဒါကြောင့်မလို့ကျိုးတဲ့ပုံကတရားတွေဟာအကုန်လုံးတရားကြီးပါပဲလို့သတိပဋ္ဌာန်တရားလေးပါရှိတဲ့အလက်ကကာယဝေဒနာစိတ်တဓမ္မလို့ဘုရားကဟောတာအလကားထားတဲ့တရားမျိုးဟုတ်ဘူး။ကာယသတိပဋ္ဌာန်ကာယနုပါဒနာဝေဒနာသတိပဋ္ဌာန်ဝေဒနာနုပါဒနာသိတာသတိပ္ပဏစိတ်တ ानु ပါဒနာဓမ္မာသတိဌာန်ဓမ္မာ ानु ပါဒနာသတိပ္ပဏတရား၄ပါးအတက္ခထားခဲ့တဲ့တရားမဟုတ်ဘူးဖျားထားခဲ့တာသတိပ္ပဏတရား၄ပါးကလွဲသွားတယ်နိဗ္ဗာန်ရောက်ဆုံးတရားမရှိဘူးဘယ်ဟာရှုရှုလဲအမှန်ကြီးပဲဘုရားဟောတာအဲ့တော့စိတ်တာသတိပ္ပဏစိတ်တ ानु ပါဒနာဆိုစိတ်ကလေးကိုကြည့်နေတာစိတ်စိတ်ကလေးဟာဘာစိတ်ဖြစ်လာတယ်လဲဣတိသာစိတ်ကလောဘစိတ်ဖြစ်လာတာလောဘစိတ်ဖြစ်လာတယ်ဒီလောဘစိတ်ဖြစ်လာပြီဆိုတော့စိတ်ကလေးပြန်ကြည့်တော့လောဘစိတ်လောဘစိတ်ဖြစ်လာပြီအော်စိတ်ကလေးဖြစ်လာပြီပြတ်သွားတယ်နောက်ဘာစိတ်ဖြစ်လာတယ်အော်ဒေါ်လာသိဖြစ်လာပြန်ပြီ။ဒေါ်လာသိဖြစ်လာဒီသိကိဖြစ်လာပြီးပြတ်သွားပြန်ပြီ။အဲ့ဒါပါလေတဲ့စိတ်တရားသိပြန်စိတ်တရားလို့ပါအဲ့ဒါပါ။အဲဘာကိုရှုတာလဲတဲ့ဝိညာဉ်နဲ့ခန္ဓာကိုရှုတယ်လို့ပြောတယ်။အဲ့ဒါဝိညာဉ်နဲ့ခန္ဓာရှု။အဲဝိညာဉ်နဲ့ခန္ဓာဝေရณะခန္ဓာသိညက်ခန္ဓာသင်္ခါရခန္ဓာလေ။အဲနာမ်ခန္ဓာလေးပါရှုကျင်တာရှု။အကုန်လုံးဒီမဲ့သဘောပေါက်သွားပြီးပြီးတာ။သင်္ခါရခန္ဓာဝိညာဏရှုပြန်တော့ရောတဲ့။သင်္ခါရခန္ဓာမပါဘူးလားပါတဲ့ခန္ဓာ၅ပါးပဲ။ဘာကြောင့်လဲလဲစိတ်ကလေးဖြစ်နေဖြစ်နေဖြစ်နေစိတ်ကလေးပြောင်းသွားတဲ့စိတ်ကလေး။အဲသင်္ညာလေးကပေးကြတာလားဘာသင်ညာလဲတဲ့။ဟောလောဘစိတ်ဒေါသစိတ်သင်ညက်ခန္ဓာ။ဟောဒီမှာလည်းဖြစ်နေတာပဲခန္ဓာ၅ပါး။အဲ့ဒီခန္ဓာ၅ပါးဖြစ်နေတာ။အဲ့တော့ဘာလဲတဲ့မနှောဝิญဉ်စိတ်။မနှောဝิญဉ်စိတ်ဆိုတာဘာလဲတဲ့စိတ်ကလေးဖြစ်ပေါ်လာတဲ့ညာကစိတ်ဖြစ်လာတာလားဒေါသစိတ်ဖြစ်သလားမောဟစိတ်ဖြစ်သလားဒီစိတ်တွေကပဲလေဒါအတိတ်စိတ်ပဲ။အတိတ်စိတ်ပဲဒါပြစ္ဆုတ်ပါစိတ်ပဲပြစ္ဆုတ်ပါစိတ်ကဘာလဲလဲကပ္ပိစိတ်ကလေးပြစ္ဆုတ်ပါစိတ်ပြစ်ပေါ်လာတဲ့စိတ်တွေကဘာလဲလဲအတိတ်စိတ်အနာဂတ်စိတ်အတိတ်စိတ်အနာဂတ်စိတ်ကဘာလဲလဲခန္ဓာ၅ပါးဥပါဒဏ်တရားဖြစ်ဘယ်လိုဥပါဒဏ်တရားဖြစ်လဲຢာကနဲ့ဒေါသမောဟဖြစ်တယ်အဲ့ဒီစိတ်တွေကဘာလဲလဲအဲ့ဒီစိတ်တွေကအတိတ်စိတ်အနာဂတ်စိတ်ဒါသိတယ်ဒီမှာစိတ်ကလေးဖြစ်အတိတ်စိတ်ပြစ္ဆုတ်ပါပြစ္ဆုတ်ပါစိတ်ကဘာစိတ်လဲကပ္ပိစိတ်ကလေးကဘာလဲလဲဘေးမရှိပြစ္ဆုတ်ပါစိတ်ကလေးကစိတ်ကလေးပြစ်ပေါ်လာပြီးပြက်သွားမရှိတဲ့စိတ်တွေအတိတ်စိတ်တွေပေါ်လာတယ်လောဘစိတ်ဒေါသစိတ်မောဟစိတ်ဖြစ်ဘာကြောင့်ဖြစ်ပေါ်လာတယ်လဲအတိတ်ကိုပွားပြီးတွေးလိုက်ခြင်းကြောင့်အတိတ်စိတ်ဖြစ်တာအတိတ်စိတ်ဖြစ်လာတော့ຢာကနဲ့ဒေါသဖြစ်တာအဲ့ဒီစိတ်တွေကဘာလဲဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တယ်အဲ့ဒီလိုမနှောဝင်တဲ့စိတ်ကိုရှုလိုက်လို့ရှိရင်ပြင်အတိတ်စိတ်ကိုလည်းသိလာတယ်ပြစ္ဆုတ်ပါစိတ်ကိုလည်းသိတယ်အနာဂတ်စိတ်ကိုလည်းသိတယ်အဲ့ဒီလိုကာလသုံးပါးနဲ့တွေ့ကြောက်လာတယ်အဲ့တော့အတိတ်အနာဂတ်ပြစ္ဆုတ်ပါကာလသုံးပါရှိတယ်အတိတ်စိတ်ကဘယ်လိုပြစ္ဆုတ်ပါစိတ်ကဘယ်လိုအနာဂတ်စိတ်ကဘယ်လိုဆိုတာဟောတာသိတာဒီစိတ်တွေကတော့မရောက်သေးတော့အနာဂတ်စိတ်ပါလားဟောလို့သိတာဒါကဖြစ်ပြီးတဲ့ပြက်သွားတဲ့စိတ်ပါလားပြက်ပြီးသွားတဲ့စိတ်ကအခုအတိတ်တမှာဖြစ်လာတာအတိတ်ကြာတွေးတဲ့စိတ်ပါလားဟောဒီစိတ်ကအဲ့ဒါပါလေတဲ့မနောဝิญညာဏဝိညာဉ်မနောဝิญညာဏခန္ဓာကိုရှုအဲ့ဒီနာမ်ခန္ဓာ၄ပါးရုပ်တရားခန္ဓာ၅ပါးတဘာဝကိုမေးလိုက်လို့ပြဝိပဿနာယောဂီပုဂ္ဂိုလ်လေဘေခန္ဓာကိုရှုတယ်လို့မေးလိုက်လို့ရှင်အဲတပည့်တော်တို့ကဘုရားယူဘေခန္ဓာရှုတယ်
ဝေဒနာချုပ်တင်ညာချုပ်တင်ခါရချုပ်ဝိညာဏချုပ်နံခန္ဓာလေးပါးတစ်ပါးပါချုပ်ဖယားတဲ့တက်ကလည်းဒီလိုရှုတာအဲကာယသတိပ္ပဏဝေဒနာသတိပ္ပဏစိတ်တုပ္ပစိတ်တသတိပ္ပဏဓမ္မသတိပ္ပဏအဲ့ဒီရှုပါအဲ့ဒီလိုရှုသွားပြီဆိုလို့ရှိရင်ဒကာဒကမများအဲနံခန္ဓာလေးပါးယုတ်ပြခန္ဓာ၅ပါးတစ်ပါးပါဟာဖြင့်ခန္ဓာ၅ပါးလွတ်ပြောက်ကြပါလိမ့်မယ်လို့ဒီလိုမှမလွတ်ပြောက်ဘူးလို့ဆိုလို့ရှိရင်အတိတ်ကရှုတယ်လို့အပြောကတော့ပရမပဲအလုတ်ပညာဖြစ်နေပြီဆိုလို့ရှိရင်အပယ်နဲ့လည်းလွတ်ကြမှာမဟုတ်ပါဘူး။ဘာကြောင့်လဲတဲ့။အပြောကတော့ပရမအလုတ်ပညာဖြစ်နေတယ်။နာရာကြီးသိလို့၊ကြိုက်ခါကြီးသိလို့၊ဖုံနာကြီးသိလို့၊အောင့်နာကြီးသိလို့ဒါကြောင့်မလို့အခုနောက်ပိတ်ဆုံးသာသနာမှာဒကာဒကမများအရေးကြီးဆုံးအချက်ကအမြင်ပေါ်မှာအကြားပေါ်မှာအနတ်ပေါ်မှာရတာပေါ်မှာအတွေ့ပေါ်မှာဓမ္မပေါ်မှာအယုံမအမမအစွဲမမိစ္ဆာဒိဋ္ဌိပြုတ်ဖို့အရေးကြီးပါတယ်။ဒီလိုမိစ္ဆာဒိဋ္ဌိမှမပြုတ်လို့ရှိရင်အတိတ်ကအမြင်အတိမျိုးကတော့မျက်စိနဲ့မြင်လိုက်တဲ့အခါဒကမအမြင်ဒကမသိမယ်။ဒကာအမြင်ဒကာသိမယ်။အဲခွေးမြင်ခွေးသိဝဲမြင်ဝဲသိနွားမြင်နွားသိကြက်မြင်ကြက်သိရေမြင်ရေသိတောမြင်တောသိတောင်မြင်တောင်သိကြောင်သိလို့ဘုရားကြီးမြင်လို့ကြောင်သိလို့ဘုရားကြီးသိရွှေတုံဘုရားကြီးမြင်လို့ရွှေတုံဘုရားကြီးကိုရွှေတွေဝဲနေတာသိခွေးသာကြားလို့ခွေးသာသိဝက်သာကြားလို့ဝက်သာသိနွားသာကြားလို့နွားသာသိဒကမအသံလေးကြားလို့ဒကမအသံသိဒကာအသံကြားလို့ဒကာအသံသိအဲမွေးတာနာလို့မွေးတာသိအဲချင်းစောနာလို့ချင်းစောနာနာသိပုတ်စောနာလို့ပုတ်စောနာနာသိချိုတာသားလို့ချိုတာသိဒီအတိမျိုးတွေများဖြစ်နေကြမယ်ဆိုလို့ကျင်လူဆယ်သိန်းသိလို့လူတယောက်ဖြစ်ဘူးဘာကြောင့်လဲတဲ့အယုမအမမအကွယ်မမိစ္ဆာဒိဋ္ဌိရာဂစိတ်ဒေါသစိတ်မောဟစိတ်ဥပါဒံခန္ဓာ၅ပါးဖြစ်ကုန်အဲ့ဒီခန္ဓာ၅ပါးကိုတွက်ပြပေါ်မှာအဲ့ဒီတော့တရားဒဂမများအခုဟာဖြင့်သောတာပတ္တိမေသောတာပတ္တိဘူသောတာပါအတိကိုဟောပါတယ်လို့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်တွေကိုအဲဝိမု ക്തി စိတ်ကိုဟောပါတယ်လို့ခန္ဓာ၅ပါးဖြစ်တဲ့စိတ်တွေခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်တွေအခုအဲတရားဒဂမများအခုသောတာပံအတိသောတာပံအမြံအဲကာလသုံးပါးလွန်မြောက်ွားတဲ့စိတ်တွေအဘိဓမ္မာတရားတော်များကြီးဟောကြားသူမှာဩဝါဒပေးရတဲ့အကျိုးအာနိသင်ရောက်အခုလာရောက်တဲ့တရားဓမ္မအရေမနုဿတာဒုံလောပါရာခေသောတရားလူရဲ့လို့ဖြစ်တဲ့ချိန်ကမြတ်စွာဘုရားသာသနာတော်ကြီးနဲ့မိတဲ့ချိန်ကဓမ္မယရနာတွေပွင့်နေတဲ့အချိန်ကသုံးသုံးပလဲမိတဲ့ချိန်ကသမထဝိပဿနာတရားပညာအားထုတ်နိုင်ကြပြီအတိတ်ကာလတုန်းကအမြင်မှအထင်မှမှားတယ်လွတ်မြောက်ပြီးတော့အခုတက္ကသိုလ်6ပေါက်ကအာယုံ6ပါးခန္ဓာ5ပါးလွတ်မြောက်ပြီးတော့ဝိမု ക്തി စိတ်ဖြစ်နိုင်ရပါသေးကုန်သောသတည်း